Welcome to the Voice of America in Burmese.
American Bidong Zoo, Washington DC, New York, View American Tanga, Jola, Sapia, Dalarini, Yava, Mimaba, Season Ligo, Mimasa, Jena, Kuna, Igan, Senai, Anomida, Tonga, 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 Nazatine, Anomida, Kuze, Pinfu, Faisal, Samanagani, Sate, Aguro now so ya the Renego, Sino Yananga Tina Bidoma Pibaris, yeah. Megama Lumemio da George Fly Yega, Panzi Tazin, this song to be announced, Nanganama Pinidia, Sanapia, where you go, don't be a Mussinara and in it. Americans are not all from her, Dallas Muga, Badai Gons only, Diawi Sumoy Town, Shiduri, Tisa Siwa Lungashin in it, Dinima, Twisson, Dabo, Shinivari. Detrison Sunimu to American Lumu Taiwan Ma, Tamainechi, Pilare, Siwai, Chamai. တရားရေးပိုင်းမြင်မြှုပ်တွေအတွက်ဖြေရှားဖို့ဆွေးနွေးသွားမှာဖြစ်တယ်လို့အင်မီတော်ကပြောပါတယ်လွတ်တော်ဥတီပြုပိုင်းကအစိုးပြုချက်တွေနဲ့အုပ်ချုပ်ရေးအမိန့်တွေနှစ်ခုလုံးကိုစဉ်းစားနေပြီးတော့သမ္မတထောင့်အစိုးရအနေနဲ့လာမယ့်ရက်ပိုင်းတွေအတွက်မှာတီးပြုသွားနိုင်ဖို့မျှော်လင့်တယ်လို့အင်မီတော်ပြောခွင့်ရကသတင်းတောက်တွေကိုမနေ့ကပြောပါတယ်အဲ့ဒီအစိုးပြုချက်တွေကရဲရာရှိတွေကိုတရားမှတ်မှုနဲ့တ ပစ်ဖို့ဥရတရက်ကိုအဆိုပြုထားပါတယ်။ဒါပြင် Republican တွေဦးဆောင်တဲ့အထက်လွှတ်တော်ကလည်းဥရတရက်ကိုအဆိုတင်သွင်းဖို့လှုံ့ဆော်နေပြီးတော့ရှေ့လာမဲ့သတင်းပတ်အတွင်းမှာတော့အထက်လွှတ်တော်တရားရေးကော်မတီကဒီကိစ္စနဲ့ပတ်သက်ပြီးတော့ကြားနာပွဲတရက်ကိုပြုလုပ်သွားမှာဖြစ်ပါတယ်။အောက်လွှတ်တော်တရားရေးကော်မတီကတော့မနေ့ကကြားနာပွဲတရက်ကိုကျင်းပခဲ့ပြီးတော့ George Floyd ရဲ့ညီကိုတော်ဆက်သူ Felonis ကလည်းလွှတ်တော်အမတ်တွေအနေနဲ့ရဲတပ်ဖွဲ့ရဲ့အင်အားသုံးဖြည့်ရှင်းမှုတွေကိုကန့်သတ်တဲ့ဥရတရက်ကိုအတည်ပြုပြဋ္ဌာန်းဖို့တောင်းဆိုခဲ့ပါတယ်ခင်ဗျာ။အမေရိကန်မှာရဲတပ်ဖွဲ့ရဲ့အင်အားသုံးဖြည့်ရှင်းမှုတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ကန့်ကွက်ဆန္ဒပြနေချိန်မှာပဲမျိုးရည်နယ်ပြည်နယ်ခေါင်းဆောင်တွေကတော့ရဲတပ်ဖွဲ့နဲ့ပတ်သက်ပြီးတော့အပြောင်းအလဲတွေလုပ်ဖို့သူတို့ဘာသာသူတို့ဖော်ဆောင်လာနေကြပါတယ်။ဒီထဲမှာလယ်ဘင်းကိုချုပ်ပြီးတော့ဖမ်းတာကိုပိတ်ပင်တာနဲ့ရဲတပ်ဖွဲ့ရဲ့အသုံးစရိတ်တွေကိုလူမှုအတိုင်းဝိုင်းတွေအတွက်ပြောင်းလဲအသုံးပြုသွားဖို့ရဲတပ်ဖွဲ့ရဲ့မမှန်မကန်လုပ်မှုတွေနဲ့ပတ်သက်ပြီးတော့တိုင်ကြားမှုတွေကိုပြန်သုံးသပ်ဖို့အတွက်ကော်မရှင်ဖွဲ့ဖို့တွေပေါင်းပါတယ်။ဝါရှင်တန်မြို့တော်မှာတော့မနေ့ဗုဒ္ဓဟူးနေ့ကလူတွေရာနဲ့ချီပြီးတော့အင်မီရော်ကနေလင်ကွန်းအထိမ်းမှအဆောက်အုံကိုခြေတက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေကတရားဥပဒေစိုးမိုးမှုမရှိဘဲငြိမ်းချမ်းရေးမရရှိနိုင်ကြောင်းလူမျိုးရေးခွဲခြားတဲ့ရဲတပ်ဖွဲ့လူမရှိစားတဲ့ကြွေးကြော်သံတွေကိုအော်ဟစ်ဆန္ဒပြခဲ့ကြပါတယ်။ဒါပြင်ဘော့စတန်အော့ကလန်နဲ့တခြားမြို့တွေမှာလည်းအနည်းကချိပြတ်ဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဘက်ကအသုံးပြဖြတ်တောက်ပြီးအဲ့ဒီငွေတွေကိုတခြားအစီအစဉ်တွေမှာအသုံးပြသွားဖို့တောင်းဆိုခဲ့ကြပါတယ်။စောပိုင်းတော့ကတော့ဆန္ဒပြတဲ့သူတွေနဲ့ရဲနဲ့မကြာခဏထိတိုက်တွေ့ခဲ့ကြတဲ့စီယက်တောမျိုးမှာလည်းမနေ့ကဆန္ဒပြတာတွေရှိခဲ့ပေမဲ့ငြိမ်းငြိမ်းချမ်းချမ်းပဲဆန္ဒပြခဲ့ကြပါတယ်။သမ္မတ Trump ကတော့စီယက်တောမျိုးကဆန္ဒပြတဲ့သူတွေကိုပြည်တွင်းအကြမ်းဖက်သမားတွေလို့ Twitter ကနေမနေ့ကနောက်ပိုင်းမှာပြောကြားလိုက်ပါတယ်။ဒါပြန်စီယက်တောမျိုးနဲ့ပြည်နယ်ခေါင်းဆောင်တွေကိုလည်းဝေဖန်လိုက်ပြီးတော့ဘိုးဆိုးရအနေနဲ့ရေးအိမ်မဲဆိုပြီးတော့ချင်းကြောက်ထားပါတယ်ခင်ဗျာ။အမေရိကန်အနေနဲ့နိုမာလာမှာကျင်းပမယ်သမ္မတရွေးကောက်ပွဲကိုအောင်အမြင်ကျင်းပခြင်းနဲ့ဆိုရင်ကိုရီးယားနိုင်ငံကစိုးဝါလာနေတဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဘာမှမပြောဘဲဗဇက်ပိတ်နေဖို့မြောက်ကိုရီးယားကပြောလိုက်ပါတယ်။မြောက်ကိုရီးယားစိုးဝါပိုင် KCNA သတင်းအေဂျင်စီကဒီကနေ့ဖော်ပြထားတဲ့ကြေညာချက်ကိုတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနမှအတော်လေးယာရုနိမ့်နဲ့တာဝန်ရှိသူတို့ကအဲ့လိုပြောထားတာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့ရွေးကောက်ပွဲပေါ်မှာချိန်ကြောက်ထားတာကြောင့်ဒီပြောကြားချက်ကသတိပြုမိစရာဖြစ်လောက်အောင်ကိုထင်ရှားနေပါတယ်။မြောက်ကိုရီးယားဟာတောင်ကိုရီးယားနိုင်ငံပေါ်မှာတင်းတင်းပေါ်ပါဆက်ဆံခဲ့ပြီးတော့အခုတစ်ပတ်မှာလဲတောင်ကိုရီးယားနဲ့တရားဝင်ဆက်ဆံရေးလမ်းကြောင်းတွေအားလုံးကိုဖျက်တောက်ပစ်မယ်လို့ပြောထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့မြောက်ကိုရီးယားအစိုးရရဲ့ဆုံးဖြတ်ချက်ဟာစိတ်ပျက်စရာကောင်းတယ်လို့ပြောပါတယ်။မြောက်ကိုရီးယားအတွက်တော့ဒီပြောကြားချက်ဟာသူတို့ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဌာနမြောက်အမေရိကတိုက်ဆိုင်ရာဌာနရဲ့အကြီးအကဲကွမ်ဂျုံကန်းကပြောပါတယ်။ဒီမတိုင်ခင်တိတော့မြောက်ကိုရီးယားဘက်ကအခုလိုအမေရိကန်ရွေးကောက်ပွဲကိုချင်းကြောက်တာမျိုးတွေတခါမှမလုပ်ခဲ့ပါဘူးခင်ဗျာ။မက္ကဆီကိုနိုင်ငံရဲ့မြို့တော်မက္ကဆီကိုစီးတီးရဲ့စီးပွားရေးကိုပြန်ဖွင့်ဖို့လှုပ်လာနေတာနဲ့အမျှ COVID-19 ရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုလည်းအကြီးအကျယ်စတင်လိုက်ပါရယ်။မက္ကဆီကိုစီးတီးမြို့တော်အနေနဲ့ဇူလိုင်လနောက်ဆုံးထားပြီးတစ်လကိုတသိန်းလောက်ဆစ်သွားနိုင်ဖို့ရည်ရွယ်တယ်လို့မက္ကဆီကိုစီးတီးမြို့တော်ဝန်ကလော်ဒီယာရှေဘွန်ကပြောပါရယ်ခင်ဗျာ။
တဲ့တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kilohertz 1.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသစင်အောင်မှာသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်မြန်မာနိုင်ငံမှာဇွန်လ10ရက်နေ့အတွက် COVID-19 ဓာတ်ခွဲနမူနာ828ခုကိုစစ်ဆေးခဲ့ပြီးဓာတ်ခွဲအတည်ပြုလူနာတူထပ်မံတွေ့ရှိခဲ့တဲ့အတွက်အတည်ပြုလူနာဥယျာဉ်စုစုပေါင်း249ဦးရှိပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့မနက်ပိုင်းမှာထုတ်ပြန်ခဲ့ပါတယ်။အတည်ပြုလူနာသည်ဟာအသက်24နှစ်အရွယ်အမျိုးသမီးဖြစ်ပြီးကချင်ပြည်နယ်မိုးမောင်းမြို့နယ်ကဖြစ်ပါတယ်။ပြပသွားရောက်ခဲ့တဲ့ရာဇဝင်မရှိသလိုအတည်ပြုလူနာတွေနဲ့ထိတွေ့ဆက်ဆံမှုလည်းမရှိပေမဲ့အသွားလာကန့်သတ်ထားသူဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဇွန်လ17ရက်မနေ့ပိုင်းအထိ COVID-19 ဓာတ်ခွဲနမူနာစစ်ဆေးမှု 4,400 နီးပါးပြုလုပ်ခဲ့ပြီးတော့အတည်ပြုလူနာ249ယောက်ထဲမှာပြန်လည်သက်သာလာသူ165ယောက်နဲ့သေဆုံးသူက6ယောက်ရှိပါတယ်ရှင်မြန်မာနိုင်ငံတွင် COVID-19 ရောဂါတိုက်ဖျက်ရေးမှအသုံးပြုဖို့ရောဂါရှာဖွေဆန်းသက်ကိရိယာ test kit 9,500 ကျော်ကိုကုလသမဂ္ဂအဖွဲ့ကမြန်မာအစိုးရကိုပေးအပ်ခဲ့ကြောင်းနဲ့ Unilever Company ကလည်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့ပူးပေါင်းပြီးတော့စပ်ပြခဲ6သိန်းကျော်ဖြန့်ဝေပေးတော့မှာဖြစ်ကြောင်းကုလသမဂ္ဂနဲ့ UNHCR တို့ကကြေညာချက်အသီးသီးထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ရဲ့ဇွန်လ17ရက်နေ့ရက်စွဲနဲ့ကြေညာချက်မှာကုလသမဂ္ဂအဖွဲ့စည်းများရမုံငွေအစီအစဉ်အနေနဲ့ COVID-19 ကပ်ရောဂါတိုက်ဖျက်ရေးမြန်မာအစိုးရရဲ့ကြိုးပမ်းဆောင်ရွက်နေမှုအပေါ်မှာအရှိန်အဟုန်နဲ့ဆက်လက်ထောက်ပံ့ပေးနေတယ်လို့ဖော်ပြထားပါတယ်။ကုလအဖွဲ့စည်းရေးအနေနဲ့မြန်မာနိုင်ငံမှာ COVID-19 လူနာပထမဆုံးစတင်တွေ့တဲ့အချိန်ကစပြီးတော့ရောဂါဆန်းသက်ကိရိယာပေါင်း 9,300 ကျော်ကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကိုလှူဒါန်းခဲ့တယ်လို့လည်းပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပေးရတဲ့တက်ကရီယာ3000ကျော်မလနှောင်းပိုင်းမှာပထမဆုံးမြန်မာနိုင်ငံကိုရောက်လာပြီးတဲ့နောက်မှာအလူရှင်နိုင်ငံတွေဖြစ်တဲ့ UK, Sweden, American ပြည်ထောင်စုနဲ့ Switzerland နိုင်ငံတွေကပေးအပ်တဲ့ရန်မုံငွေနဲ့ကုလသမဂ္ဂအဖွဲ့ကယောဂဆန်းသက်ကရီယာ9500ကျော်ကိုပေးအပ်ခဲ့ပြီးတော့ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ကလည်းဆန်းသက်ကရီယာ2000ကျော်ကိုလူငယ်တွေနှစ်လအတွင်းမှာနှစ်သုပ်ခွဲပေးအပ်ခဲ့တယ်လို့ပြောပါတယ်UNHCR အဖွဲ့နဲ့ Unilever Company တို့ကဇွန်လ17ရက်ရက်စွဲနဲ့ထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာ COVID-19 ရောဂါတိုက်ဖျက်ရမှာမရှိမဖြစ်လိုအပ်တဲ့တကူရည်တန့်ရှင်းဆိုင်ရာပစ္စည်းတွေလှူဒန်းရမှာ Unilever Company ကစပ်ပြခဲ6,800ကျော်ကို UNHCR အဖွဲ့ကတဆင့်လှူဒန်းခဲ့လို့ဖော်ပြထားပါတယ်။တကူရည်တန့်ရှင်းပစ္စည်းတွေကိုကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်း၊ရခိုင်ပြည်နယ်၊ကယားပြည်နယ်နဲ့ကရင်ပြည်နယ်တွေကိုပို့ဆောင်သွားမယ်လို့လည်းပြောပါတယ်။အဲဒီပစ္စည်းတွေကိုနေရာစွန့်ခွာထွက်ပြေးနေရသူမိသားစုတွေနဲ့လိုအပ်နေတဲ့တခြားရက်ရွာလူတွေကိုဖြန့်ဝေပေးသွားမှာဖြစ်ပါတယ်ရှင်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာနောက်ဆုံးရစီးရင်တွေအရအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ2,000ကျော်သေဆုံးသူ13,000ကျော်နဲ့ဒီကမ္ဘာလုံးမှာကူးစက်မှုအများဆုံးဖြစ်နေပါတယ်။အမေရိကန်ပြည်ထောင်စုမှာဒီသတင်းဘက်ထရီတွေမှာအသွားလာတွေကိုဖြေလျှော့ပေးလိုက်တဲ့အတွက်ရောဂါကူးစက်မှုနှုန်းကပိုပြီးတိုးလာတာပါ။ယောဂကူးစက်သူ3,000ကျော်နဲ့သေဆုံးသူ9,000ကျော်နေပြီဖြစ်တဲ့လက်တင်အမေရိကတိုက်နိုင်ငံတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ရာအချက်အချာနေရာသစ်တွေဖြစ်လာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်
What we're seeing from Mexico all the way through to Chile is an increasing pattern across the
Mexico ကနေ Chile ထိတောက်လျှောက်ယောဂမြင့်တက်နေတဲ့ပုံစံကိုကျွန်တော်တို့တွေ့နေရပါတယ်။ Latin America ရဲ့ဂျမိုင်းစနစ်ပေါ်မှာ PR တွေအများကြီးကြားရောက်နေတယ်လို့လူတွေကြားမှာလည်းကြောက်ရွံ့မှုနဲ့ရှုပ်ထွေးမှုတွေလည်းဖြစ်ပေါ်နေပါတယ်။တောင်ပိုင်းနဲ့အလယ်ပိုင်းအမေရိကကပ်ယောဂအခြေအနေကတကဘာလုံးအတိုင်းတာရပြောမယ်ဆိုရင်အရှုပ်ထွေးဆုံးလို့ပြောနိုင်ပါတယ်လို့ WHO အရေးပေါ်ကျန်းမာရေးအစီအစဉ်အမှုဆောင်ဒါရိုက်တာမိုက်ကယ်ရိုင်ယန်ကပြောသွားတာပါဟုတ်တခုနေ့ထိနောက်ဆုံးရစီးရင်တွေအရတကဘာလုံးမှာယောဂကုသခံထားရသူ9,300ကျော်နဲ့သေဆုံးသူ4,100ကျော်ရှိနေပြီဖြစ်ပါတယ်ရှင်အာရှတလောကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပွားနေပြီးတော့တောင်ကိုရီးယားနိုင်ငံမှာဒီကနေ့ COVID-19 အတည်ပြုလူနာ45ယောက်ရှိပါတယ်။ဒီထဲမှာအများစုကမြို့တော်တဝိုင်းမှာနေထိုင်နေသူတွေဖြစ်တဲ့အတွက်ကူးစက်မှုလိုင်းထပ်ပြီးတော့ကြီးမားလာမှာကိုအာဏာပိုင်တွေကစိုးရိမ်နေပါတယ်။ကိုရီးယားယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးစင်တာစီးရင်တွေအရကြာသပတေးနေ့အထိကိုရီးယားမှာယောဂကူးစက်သူ11,000ကျော်နဲ့သေဆုံးသူ286ယောက်ရှိပါတယ်။အိန္ဒိယနိုင်ငံမှာလူငယ်24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှု9,996ယောက်ရှိပြီးတော့မွန်ဘိုင်းနယူးဒေလီနဲ့ချန်နိုင်မြို့တွေမှာကူးစက်မှုနှုန်းအများဆုံးဖြစ်နေပါတယ်။အိန္ဒိယမှာယောဂကူးစက်သူစုစုပေါင်း 28,000 ကျော်နဲ့သေဆုံးသူက 8,000 ကျော်ရှိပါတယ်။ တော်ဒါရှင်များရှင်ကြာတာပရင်းနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
အမေရိကန်နိုင်ငံသားရေးဌာနရဲ့2019ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာဘာသာရေးလွတ်လပ်ခွင့်အခြေအနေစိုးရိမ်ရစေနိုင်ငံစင်းနေမြန်မာနိုင်ငံကိုဆက်လက်ထဲသွင်းထားတာနဲ့ပတ်သက်လို့ပြည်တွင်းတုံ့ပြန်မှုတွေကိုကျွန်မမိခါကစူးစီးတင်ပြပေးသွားမှာဖြစ်ပါတယ်ဇွန်လ10ရက်နေ့ဗုဒ္ဓဟူးနေ့ကထုတ်ပြန်လိုက်တဲ့ဒီအစည်းအဝေးခန်းစာမှာမြန်မာနဲ့တရုတ်အပါအဝင်နိုင်ငံအချို့ကိုဘာသာရေးလွတ်လပ်ခွင့်အခြေအနေစိုးရိမ်ရစေနိုင်ငံစင်းနေမှာAmerican ပြည်တော်စုကဆက်လက်ထည့်သွင်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံဟာရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမူဆလင်တွေကိုပြစ်မှတ်ထားတဲ့အကြမ်းဖက်မှုတွေ၊ခွဲခြားဆက်ဆံမှုတွေနဲ့အနောက်ရှက်ပြူတာတွေဆက်ပြီးရှိနေသလိုတခြားလူနည်းစုဘာသာဝင်တွေဖြစ်တဲ့ခရစ်ယာန်နဲ့ဟိန္ဒူဘာသာဝင်တွေအပေါ်မှာလည်းအလားတူခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေဆက်ပြီးရှိနေတဲ့အကြောင်းအဲ့ဒီအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားရေးဌာနရဲ့ဖော်ပြချက်ဟာမမှန်ကန်ဘူးလို့မြန်မာအစိုးရသာသနာရေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးဦးအောင်ဆန်းက VOA ကိုခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်
ကျွန်တော်တို့ကဘာသာရေးလွတ်လပ်ခွင့်အပြည့်အဝပေးတာဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အတိုင်းကျွန်တော်တို့ကဆောင်ရွက်ထားတာဖြစ်ပါတယ်။နေရာကိုကြည့်ပြီးရေးလို့ဆိုတော့ကျွန်တော်တို့မသိဘူးပေါ့လေနော်
။ဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ဝင်တဦးလည်းဖြစ်ရခိုင်အရေးကိုဖီအာနန်ကော်မရှင်မှလည်းပါဝင်ခဲ့တဲ့ဦးအေးတွင်ကတော့လက်တွေ့အဖြစ်ဘာသာရေးခွဲခြားမှုတွေရှိနေစေဖြစ်သလိုဘာသာရေးလွတ်လပ်မှုအတွက်ဥပဒေရအပြည့်အဝအကာအကွယ်မပေးနိုင်သေးဘူးလို့ VOA ကပြောပြပါတယ
်။ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့နိုင်ငံမှာဘာသာပေါင်းစုံလူမျိုးပေါင်းစုံကနိုင်ငံတော်စတီကလေးကရှိခဲ့တာပကံခက်မာလေးကရှိခဲ့တာသို့တော်လည်းပဲဘာသာတရားကိုနိုင်ငံရေးအလို့ငါအတုံးချခြင်းတဲ့လူတွေကအမုန်းတရားတွေနဲ့အာဃာတတွေကိုဟိုလွဲမှားတဲ့အချက်အလက်တွေနဲ့သူတို့ကလူတွေကိုတွေးထုတ်ဆုံးဆုံးမှုတွေရှိလာတဲ့ပုံမှာတော့အထင်အမြင်လွဲမှားမှုတွေရှိလာတယ်ခွဲစည်းပုံအလုံးမှာအနေနဲ့ဘာသာများရှိတယ်ဆိုတာကိုအတိအမှတ်ပြုထားတယ်ဘာသာကိုအကြောင်းပြုရေးခွဲခြားမှုမရှိအောင်ဆိုတာပြောတယ်ပို့တော့လက်တွေ့မြေပြင်မှာအဲ့ဒီအခွင့်အရေးတွေကအပြည့်အဝမရသေးပါဘူးနိုင်ငံသားတို့ကိုကာကွယ်ရမယ့်ဥပဒေတွေဟာနိုင်ငံသားတွေကိုအကာအကွယ်ဥဒေတိအပြည့်အဝမရသေးပါဘူးလို့
2019ခုနှစ်ကရခိုင်ပြည်နယ်တွင်ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာတွေလုပ်ခဲ့ပြီးတဲ့နောက်ရိုဟင်ဂျာ9သိန်းကျော်လာဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရသလိုရိုဟင်ဂျာတွေဟာဖိနှိပ်မှုတွေဆက်ပြီးကြုံနေရဆဲဖြစ်တယ်လို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံတကာဘက်ကအခုလိုဆွဆွဲမှုတွေနဲ့ပတ်သက်လို့တုံ့ပြန်မှုတစုံတရာလှုပ်ဆောင်ဖို့လိုအပ်တယ်လို့ပြည်ဝင်ပြောင်းလဲမှုမရှိမတုံ့ပြန်ပဲထားရင်နိုင်ငံတကာရဲ့ဖိအားတွေဆက်ရှိလာမှာကိုစိုးရိမ်မိတယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူဒေါက်တာခင်စောဝင်းကပြောပါတယ်
။သူရဆက်ပြီးတော့ဒီတိုင်းကြီးဆက်ရှိဆုံးဖိတ်ပြီးနေနေကြတာလေ။ဒီနဲ့ချိန်ပြီးတော့စစ်ဆန်မသိမကဘူးဒီဖက်ရှင်တွေကပါတယ်အကုန်လုံးကိုပြည်ပင်တားဆီးမှုတွေနော်ဖိနေရှိနေတယ်။တန်ချင်နေနေရတဲ့အချိန်မှာဘာသာရေးကလည်းပြောင်းလဲဆင်းဆက်ပြီးတော့လည်းဖိထားနေဆယ်တော့တစ်ချိန်ချင်းမှာဒုစရပေါက်ပေါက်သွားနိုင်တယ်။အဲဒုစရမှာဒီတော့ဝယ်နေရလေတော့ဆက်ကြတော့ဟိုကမ္ဘာအမြင်နဲ့ကောင်းအောင်ပြည်တွင်းမှာလည်းကောင်းအောင်တပြီးတော့ဉာဏ်ရည်ရောကိစ္စပြင်ပြောင်းလဲမှုကတော့သူ့ဖို့လုံးနေပြီ
အမေရိကန်နဲ့နိုင်ငံတကာဘက်ကထောက်ပြမှုတွေနဲ့ပတ်သက်လို့ဥွေးလွင်ကတော့အခုလိုတုံ့ပြန်ပြောဆိုသွားခဲ့ပါတယ
်အမေရိကန်နိုင်ငံကထုတ်တဲ့ဟာနဲ့ပတ်သက်လို့ကတော့တိုင်းတစ်ပါးကကျွန်တော်တို့ထဲကိုမိတ်ကောင်းဆွေကောင်းအနေနဲ့အကြံပေးလို့တော့ရတယ်ပေါ့လေကျွန်တော်တို့ကတော့ dictate လုပ်လို့တော့မရဘူးဘာလုပ်ပါဘာမလုပ်ပါနဲ့ဆရာကြီးလုပ်လို့တော့မရဘူးအဲ့တော့မိတ်ကောင်းဆွေကောင်းအနေနဲ့ပဲလို့တော့ဖြစ်တဲ့နဲ့ဆိုတော့အကြံကောင်းညံကောင်းပေးတယ်ဆိုရင်တော့ကျွန်တော်တို့ကကျိုးဆုံးမှာပေါ့နော်။သို့တော်တကယ်လက်တွေ့ပြုပြင်ပြောင်းလဲရမှာအခုဖြည့်တွင်းကလူတွေကမနေ့တနေ့ရမှာမဟုတ်ပဲကျွန်တော်တို့ဒီပကံခစ်ကိုပဲကြည့်မလား။ဘယ်ဘာသာကိုမှနှိမ့်ခုတ်ခဲ့တယ်ဆိုတာဟာအကြီးရွယ်ချက်ချက်မရှိခဲ့ဘူး။ဘာသာရေးကိုအကြောင်းပြုရေးဆိုတဲ့ဟာမျိုးကတခါမှမဖြစ်ခဲ့ဘူး။ဒါပေမဲ့နောက်ပိုင်းမှာဘာသာရေးကိုနိုင်ငံရေးနဲ့ရောရှက်ခြင်းနဲ့လူတွေဆက်ပြီးအသုံးချနေတယ်။ပြည်သူကကိုချင်းနဲ့လို့တဲ့ဘာသာကိုအဲ့လိုအလွဲအသွုံလုံးမခံဘူးဆိုတော့အသိစိတ်နဲ့ဟိုရက်တည်မယ်ဆိုရင်ဒါဒီကဘလူးမပြေးစရာမလိုပဲအဲ့လိုလိုဒီအခွင့်အရေးတွေရလာမယ်လို့ကျွန်တော်ထင်ပါတယ
်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုအမေရိကန်အပါအဝင်နိုင်ငံတကာကဆွဆွဲပြောဆိုတဲ့ရိုဟင်ဂျာတွေပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာတွေလုပ်ခဲ့တယ်ဆိုတာကိုလည်းငြင်းဆန်ထားပါတယ်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုပြန်လက်ခံရေးအတွက်အစီအစဉ်အားလုံးကိုရပ်ဆိုင်းထားပေမဲ့လို့ဒုက္ခသည်တွေတရားမဝင်နယ်စပ်ဖြတ်ကျော်မှုတွေတိုးများလာနေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအိမ်တနာထွန်းမှာ ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာရှိတဲ့ကော့ဘ်ဇာဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စနဲ့ပတ်သက်လို့နှစ်ဖက်အစိုးရအစီအစဉ်နဲ့ရောကိုယ်တော်ဆန္ဒအလျောက်ပြန်ဝင်လာကြသူတွေကိုပါမြန်မာနိုင်ငံကလက်မခံဘဲဆိုင်းငံ့ထားတာပါဒါပေမဲ့လက်ရှိမှာနယ်စပ်ဝင်ပေါက်တွေကနေတဆင့်တရားမဝင်ပြန်လည်ဝင်ရောက်လာကြသူတွေကပိုများလာနေပြီးတော့ဒီလူတွေကိုတပ်ဆိုင်ရာဖမ်းဆီးကိစ္စရေးစခန်းထဲထည့်ထားပါတယ်အခုဆိုရင်လှဖူးခေါင်စခန်းမှာတရားမဝင်ပြန်ဝင်လာသူ90ကျော်ကိုကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးဖို့အတိအကျစောင့်ကြည့်ထားတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်နေဆက်ဝင်ပေါက်တွေကနေတရားမဝင်ပြန်ဝင်လာကြသူတွေကိစ္စနဲ့ပတ်သက်လို့အစိုးရကဘယ်လိုတွေဆောင်ရွက်နေသလဲဆိုတာကိုပြည်သူတွေကိုပွင့်လင်းမြင်သာအသိပေးမှုမရှိသလိုသက်ဆိုင်ရာမြို့နယ်ရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းပူးပေါင်းဆောင်ရွက်အသိပေးတာမရှိဘူးလို့မောင်နှောမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကပြောပါရစေ
။သူတို့အုပ်ချုပ်ရေးဘက်ကလုပ်တယ်။အုပ်ချုပ်ရေးဘက်ကလုပ်တယ်ဆိုတော့ကျွန်တော်တို့ဘယ်လိုလုပ်တယ်ဆိုတော့ကျွန်တော်မပြောဘူး။ကျွန်တော်စည်ရင်းတော့တုံလို့မရတဲ့အရှင်နေရှိလွှတ်တော်ကိုယ်စားလှယ်တောင်စည်ရင်းမဖြစ်ကျင်တော့ဘူး။လွှတ်တော်ကိုယ်စားလှယ်ကမီဒီယာနဲ့ပြောလို့ဆိုတော့နော်ကျွန်တော်သုံးသပ်တာမီဒီယာနဲ့ပြောလို့သူကျွန်တော်ကိုဘယ်နှယောက်ရှိရဆိုတော့စည်ရင်းတော်မပေးဘူးကမဖြစ်ချင်ရဘူးအဲ့လိုပုံစံမျိုးဖြစ်နေဆိုတော့တခါတရှိတခါတွေကိုတော့အဲ့ COVID-19 နဲ့ပတ်သက်လို့ပိတ်ထတယ်ပိတ်ထတာတော့မှန်တယ်ဒါပေမဲ့လေခုံးဝင်နေကြတော့သူတို့ဘာလို့မပိတ်တာလဲအတိအကျပြောရအောင်ဒါတန်လျာဖြစ်နေရတယ်အများကြီးရှိတယ်သူကငွေကြေးကိုပဲသူကကြီးနေတာကိုကျွန်တော်ချားပါတယ်ကျွန်တော်ကြားတယ်ဆိုတော့ဒီဒီကျွန်တော်ကဒီကတို့ဒီဝင်လာတဲ့လူတွေကျွန်တော်မိတဲ့ဟာကြည့်တဲ့အချိန်မှာကျွန်တော်ငွေသုံးပေးရပါတယ်နော်ကတို့တွေဘယ်သူပေးရလဲကတို့တွေပေးရပါတယ်ဆိုကတို့တွေပေးရပါတယ်ဆိုတော့ကတို့တွေကိုသူတို့ဖမ်းရမှာလေဖမ်းရမှာလေအဲ့ငွေသုံးသိမင်းတို့ဘယ်သူပေးလဲမင်းရမှာလေဒါမျိုးတွေတော့မမေးဘူးကတို့တွေတော့မဖမ်းရဘူးဗျာမဖမ်းရဘူးလို့ပဲကျွန်တော်ပြောချင်တယ်ကတို့တွေဖမ်းနိုင်လို့ရှိရင်ကျွန်တော်တကယ်တကယ်သာနိုင်ငံအပေါ်မှာသိစိတ်ရှိလို့ရှိရင်ကတို့တွေဖမ်းရမှာကတို့တွေပြန်ဆစ်ဆစ်မင်းမင်းရမှာအဲ့လိုဟာမျိုးတွေတော့သူတို့မလုပ်ဘူးကျွန်တော်ပြည်သူအနေနဲ့ဘယ်လိုယုံကြည်ရမလဲဒီအုပ်ချုပ်ရေးပိုင်းက
ဥမအောင်ဆွဲပြောဆိုချက်တွေနဲ့ပတ်သက်လို့တိကျအတည်ပြုချက်မရသလိုဒေသခံအုပ်ချုပ်ရေးဖက်ကလည်းဒီအပေါ်ဖြေရှင်းချက်မပေးပါဘူးဒါပေမဲ့လည်းမောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကတော့လက်ရှိမှာတရားမဝင်ဝင်လာသူတွေနဲ့ပတ်သက်လို့နေချဆောင်ရဲတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဆိုပါတယ
်ဟိုအခြားမျိုးကလည်းမရတော့အပေါက်တွေမှာနေချဆောင်ရဲတပ်ကသူကလုံနေလုံတာရှိတယ်လေအဲ့ဒါကခင်ဗျာနေချဆောင်ရဲကိုမင်းမရအဲ့တော့ကျွန်တော်တို့အဲ့လိုမတွေ့ဘဲနဲ့ရဲရမတွေ့ဘဲနဲ့ရွာကိုရောက်လာပြီးကြေးရွာကိုရောက်လာပြီးကြေးရွာအုပ်ချုပ်မှုရနေတရင်ဖို့တဲ့ဟာကျွန်တော်တို့ကွာတီးလောက်တာပေါ့။ဒါကပြည်ပြည်ဝင်လာတယ်ဝင်လာတဲ့အတွက်ဟိုနေကြတော့ရဲတပ်ဖွဲ့လုံခြုံရေးပို့ပြီးတော့မှစစ်ပေးဖို့။နောက်ကျွန်တော်တို့ရွာတွေကိုလည်းတကယ်လို့နေကြတော့နေရာနေမှာစစ်လို့မရတဲ့နေရာတွေလည်းအများကြီးရှိတယ်။လုံခြုံရေးမရှိတဲ့နေရာတွေလုံခြုံရေးတွေမပြည့်အောင်ကိုးဝင်လာကြလို့ရွာတွေကိုရောက်ရင်လည်းရွာတွေကနေပြီးတော့အုပ်ချုပ်ရေးမှုတွေနောက်အုပ်ချုပ်မှုတွေတစ်ဆင့်မှာဒီပါပြည်သူလူထုတွေကိုဒီကိုဗစ်နဲ့ပတ်သက်ပြီးကျွန်တော်တို့ကျမရဲ့အသိပညာပေးတဲ့ဟာတွေကလုပ်ပြီးသားကျွန်တော်တို့နိုင်ငံတော်နဲ့စပြီးကိုဗစ်နဲ့စလုပ်တယ်ကျွန်တော်တို့ခရိုင်မှာလည်းလုပ်ပြီးသား
ကိုဗစ်ရောဂါစဖြစ်ကလေးကကျမရင်းနဲ့ပတ်သက်တဲ့အသိပညာပေးတာတွေကိုဆောင်ရွက်ထားတယ်ဆိုပေမဲ့အခုလိုတရားမဝင်ဝင်လာသူတွေရှိနေရင်ရခိုင်ပြည်နယ်မှာရောဂါပိုးကူးစက်မှုကိုထိမနိုင်ပဲစိုးရိမ်စရာအခြေအနေတခုဖြစ်လာနိုင်တယ်လို့ရခိုင်ဒေသခံတချို့ကစိုးရိမ်နေပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့ COVID-19 ရောဂါပိုးတက်ခွဲဆန့်သက်တွေ့ရှိသူ30ကျော်ပြီလို့ဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်ရောဂါပိုးရှိသူတဦးလည်းသေဆုံးခဲ့တယ်လို့ဆိုပါရယ်အခုဇွန်လ17ရက်နေ့ထိစီးရင်းနေအရဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 ရောဂါပိုးတက်ခွဲဆန့်သက်တွေ့ရှိထားသူ8000နီးပါးရှိနေပြီးတော့ရောဂါပိုးတွေ့သူတွေထဲက1000ကျော်သေဆုံးခဲ့ပါတယ်လက်ရှိအဖြစ်မြန်မာနိုင်ငံကိုနယ်စပ်ဖြတ်ကျော်ဝင်လာသူတွေထဲက4ဦးမှာရောဂါပိုးဆန့်သက်တွေ့ရှိထားတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်မြန်မာအစိုးရကတော့အဲ့ဒီဒေသကမွတ်စလင်တွေကိုရိုဟင်ဂျာဆိုပြီးတုံ့နှုံတာကိုလက်မခံပါဘူးရှင်ကျမအိတ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်ကိုဗစ်ကာလမှာပြည်ရင်းအလုံးလွတ်မဲ့ဖြစ်သွားသူစိတ်ယုံလို့သား2သိန်းဝန်းကျင်နဲ့နေရပြန်ရွှေ့ပြောင်းလို့သား3သိန်းကျော်တို့အတွက်အလုံးသမားရေးရာဌာနကဘာရီဆောင်ရွက်ပေးနေတယ်လဲဆိုတာကိုတင်ဆက်ပေးပါမယ်ကျမကတော့စုစုပါကိုဗစ်ကရောဂါဖြစ်နေချိန်အိန္ဒိယနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့မလေးရှားမှာတွားရောက်လုကင်နေတဲ့ရွှေ့ပြောင်းလို့သားအများစုဟာသူတို့ရဲ့လုပ်ငန်းဝင်ပိတ်သိမ်းမှုတွေကြောင့်ပြည်ရင်းကိုအလုံးရင်းနဲ့ပြန်ဝင်လာကြတာ3သိန်းကျော်အထိရှိထားပါပြီပြန်ဝင်လာသူတွေထဲမှာတစ်ဖက်နိုင်ငံမှာရှိတဲ့သူတို့ရဲ့လုပ်ငန်းခွင်ကိုပြန်သွားကြမဲ့သူတွေရှိသလိုအလုပ်လက်မဲ့ဖြစ်သွားလို့အပြီးပြန်ဝင်လာကြသူတွေလည်းရှိနေပါတယ်။အခုလိုနေရက်ကိုပြန်လာသူတသိန်းကျော်အတွက်ပြည်ရင်းလုပ်ကိုင်တွေနဲ့ချိတ်ဆက်ပေးနိုင်ဖို့ကိုအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကစည်ရင်းပြုစုဆောင်ရွက်နေတယ်လို့သိရပါတယ်။
ကျိုးစားနေတဲ့ဟာလေးအပိုင်းနေရှိတာပေါ့နော်ဒါပေမဲ့လည်းဒီကာလမှာတော့အများကြီးပေါင်းဆက်လို့ရမှာပေါ့။ဘာကျိုးစားလဲဆိုတော့ဟိုပြပပြန်လာတဲ့ဒီလူသမားတွေပတ်သက်လဲတနနာသူတို့ရဲ့ trending with ski ဒီပေါ့နော်ဒါလေးတွေလည်းတို့ဒီတင်းတင်းတိုင်းလိုက်မှလည်းတို့ဒါလေးတွေစင်းစင်းရဲရဲလှုပ်နေတာပေါ့ဒီဘက်မှလည်း ဟိုတဆိုင်ရာဝန်ကြီးဌာနတွေပဲဖြစ်ဖြစ်နိုင်ငံတော်အစ်မဖြစ်ဖြစ်ဒါမှမဟုတ်ပုပ္ပတိကတွေပဲဖြစ်ဖြစ်အလုပ်ကံတွေပေါ်လာလို့ချင်းသူကချိတ်ဆက်ပြီးနိုင်အောင်တော့ဒီစင်းလေးတွေတင်ကတော့စူးစမ်းပြီးတော့နော်ပြုစုနေတာပေါ့နော်အခုပြန်လာတဲ့လူတွေကအဓိကဖြစ်တာပေါ့နော်ဒီပြည်တွင်းမှာလည်းလုပ်ကံတက်နေများတော့အခုဆိုရင်96ယူနိုရှိတာပေါ့နော်သူတို့လုပ်ကံပြန်ဖွင့်ပြီးတော့လူကောင်း4000တော့ကိုတော့လုပ်ပြန်ခန့်ပေးနေတယ်ပေါ့နော်
ဒါကတော့အလုသမားကြီးရအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ပြောသွားတာပါအလုယုံတွေပိတ်သိမ်းလိုက်လို့အလုလက်မဲ့ဖြစ်သွားသူတွေနဲ့ယာယီလုပ်ငန်းဝင်ရနာထားလို့အထောက်အပံ့မဲ့နေသူတွေလည်းရှိလို့နေပါတယ်ကိုဗစ်ကြောင့်ပြည်တွင်းမှာအလုလက်မဲ့ဖြစ်သွားသူဦးရေကတော့2သိန်းဝန်းကျင်အထိရှိနေတာပါကိုဗစ်ကြောင့်အလုလက်မဲ့ဖြစ်သွားသူတွေကအထက်ကျုပ်အလုသမားတွေအတွက်ဥရောပသမဂ္ဂကနေမြန်မာကျပ်ငွေ10ဘီလီယံနီးပါးညှိနှိုင်းတဲ့ယူရိုငွေ5သန်းရထားထောက်ပံ့ပေးနေတယ်လို့သိရပါတယ်ဒါပေမဲ့အစိုးရဘက်ပိုင်းမှာတော့အလုပ်လက်မဲ့ဖြစ်သွားတဲ့အလုပ်သမားတွေကိုထောက်ပံ့ပေးနေတာမျိုးမရှိဘဲအခုထုတ်ပေးနေတဲ့လူမှုဖူလုံရေးကြီး40ရာခိုင်နှုန်းဟာလည်းကန့်သက်ချက်တွေရှိနေတယ်လို့စက်မှုလက်မှုအလုပ်သမားသမဂ္ဂအဖွဲ့ချုပ်ကဦးတက်နှင်အောင်ကပြောပါတယ်
။ဒီအလုပ်သမားတွေဒီကာလအတွင်းမှာဟိုအလုပ်နဲ့ရှာဖို့လို့ဆိုရင်အင်မတန်မှခက်ခဲတဲ့ကာလဖြစ်တယ်ပေါ့နော်။အဲ့ဒီလိုကာလအတွင်းမှာအစိုးရကနေထောက်ပံ့တဲ့ထောက်ပံ့ကြီးရလဲတကယ်တော့အလုပ်ပြုတ်သွားတဲ့အလုပ်သမားတွေအတွက်ထောက်ပံ့တာမျိုးမရှိဘဲနဲ့ဝင်ရောက်စစ်ဆေးခံဖို့လို့အတွက်ဖူလုံကြီးတရားနေပြီးမှလာစာရဲ့40ရာခိုင်နှုန်းပေါ့အဲ့တော့လာစာရဲ့40ရာခိုင်နှုန်းဆိုတော့တွေ့ကြည့်လိုက်တဲ့အခါမှာလည်းကျွန်တော်တို့ဒါဝင့်လင်းပြောလို့ရှိရင်တော့ဟို5000တောင်မှမပြည့်တဲ့ငွေကြေးဖြစ်ပါတယ်အဲ့တော့ဒီဟာကလည်းဟိုလုံလောက်တယ်လို့ပြောဖို့နေနေတာကထောက်ပံ့ဖြစ်တယ်လို့ပြောရမယ့်အနေအထားကိုတောင်မှမရောက်တာဘူးကျွန်တော်တို့ကသွားတွေ့ရတယ်ခင်ဗျာ
အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ဝန်ထမ်းဝင်ကြီးဌာနအနေနဲ့လူမှုဖူလုံရေးအကျုံးဝင်သူတိုင်းကိုထုတ်ပေးနေတယ်လို့အလုပ်သမားရေးရအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကအခုလိုပြောပါတယ်
ဒီရင်းမှာတော့ပြမှုဖူလုံရဲ့အကျိုးဝင်တဲ့ကလေးတွေကိုမျိုးစားနှမျိုးနဲ့ဆောင်ရွက်ပေးနေတယ်ဒီဘက်ဒီတန်အားလားလူမှုဖူလုံရဲ့အကျိုးဝင်ပြီးတော့တော့အလုတ်တရားရန်နာခံတာတို့အလုတ်ပိတ်တဲ့ကာလမှာခံစားခွင့်မရတဲ့ကလေးတွေကိုကျတော့ဒီမှာလူမှုထောက်ပံ့ဆိုလောလောကလာစား40ရာခိုင်နှုန်းလာဟိုထောက်ပံ့နေတာပေါ့ဘသူလို့ပေးနိုင်တာတော့လူမှုဖူလုံရဲ့စိုက်ကနေနော်ဆောင်ရွက်ပေးခဲ့ပြီးပြီတို့အခုလည်းဆောင်ရွက်ဆဲပဲတောင်းနေတာတွေပေးနေတော့မယ်လေသူကြီးကနော်
အစိုးရကဆောင်ရွက်နေတဲ့လူမှုဖူလုံရေးထောက်ပံ့ငွေဟာထုတ်ယူနိုင်မှုကန့်သတ်ချက်တွေရှိနေပြီးအလုပ်လက်မဲ့ဖြစ်သူတိုင်းအတွက်အကျိုးခံစားခွင့်မရှိတာကြောင့်ဒါတွေကိုဖြည့်ရှင်းဆောင်ရွက်ပေးဖို့အလုပ်သမားအရေးကူညီနေသူတွေကထောက်ပြပြောဆိုနေတာပါတစ်ဆက်တည်းမှာပဲကိုဗစ်ကာလအတွင်းအလုပ်ရှင်တွေရဲ့အခက်အခဲကိုနားလည်သဘောပေါက်ပေမဲ့ဒီကာလကိုအကြောင်းပြပြီးစိတ်ယုံအလုပ်ယုံတွေပိတ်တာကိုအစိုးရအနေနဲ့အလွယ်တကူခွင့်ပြုသင့်မယ်တရားစစ်စစ်ပေးဖို့ကိုတောင်းဆိုနေကြပါတယ်ချစ်မဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။စိတ်ကြိုးရေးလုပ်ငန်းတင်ရေးလုပ်ငန်းကိုအဓိကလုပ်ကံကြတဲ့ရခိုင်ပြည်နယ်တွင်မငြိမသက်မှုတွေနဲ့လက်ရှိ COVID-19 ကာလဈေးကွက်ရှင်တွေကြောင့်စစ်တွေနေတဝရေးလုပ်ငန်းတွေမှာထိခိုက်တက်ရောက်မှုတွေရှိလာတဲ့ရှင်တွေကိုပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်ဒေသဟာကမ်းရိုးတန်းဒေသတစ်ခုဖြစ်တာကြောင့်ဒေသခံတွေအနေနဲ့စိတ်ကြိုးရေးလုပ်ငန်းတင်ရေးလုပ်ငန်းကိုအဓိကထားလုပ်ကံနေကြရတာပါ။ COVID-19 ကာယောဂါရှင်တွေကြောင့်ပြည်တွင်းပြည်ပတင်ပို့တဲ့ငါးပစုံဈေးကွက်တွေထိခိုက်ပြီးဈေးကောင်းမရတာကြောင့်ရေးလုပ်ငန်းလုပ်ကံသူတွေခက်ကြုံနေရပါတယ်
။အော်ငါဆိုင်ငါနဲ့ပါစဲစစ်တမလာတွားရောက်တာအခုစင်သာဈေးကတားမရတော့ဘူး။ဘာဖြစ်လဲဆိုရင်ရောဂါတွေဖြစ်နေလို့လက်ခဲကြလည်းမကောင်းဘူးလေပေါ့။သုံးပေါင်းရမယ်တခုရင်တစ်ပေါက်ခွေးရတယ်။ကျွန်တော်ရဈေးနေပဲရောခါမိသားစုတွေဆင်ပြေလို့
။ဒါကတော့ရေလုံငန်းလောက်ကန်နေတဲ့ဒေသခံတို့ဖြစ်သူကိုရွှေသိမ်းမောင်ပြောပြတော်တာပါ။ COVID-19 ကာယောဂါကြောင့်ရေလုံငန်းထိခိုက်ရတယ်လို့ရခိုင်ဒေသမှာတိုက်ပွဲတွေဖြစ်နေတာကြောင့်ငါလုံငန်းလောက်ကန်သူတွေအနေနဲ့ငါထွက်မဖမ်းရကြတော့ပဲ။ငါဖမ်းလူတွေကိုပါထုတ်ရောင်းနေကြတဲ့ရှင်တွေဖြစ်နေတယ်လို့စစ်တွေမြို့နယ်ရှောင်းတွင်မင်းကန်ကငါလုံငန်းလောက်ကန်သူဦးဆန်လှကပြောပါတယ်။အဲင
ါဖမ်းမရောမရလို့ငါဖမ်းလို့မရလို့တည်နေပါလေ။ရောက်လည်းများရှိတယ်။ကြံရောက်ရင်မဟုတ်ဘူး။နောက်လူတွေရှိတယ်။ဘာမှလုံးရှိဘူးဝိုးစတဲ့တာလုံးတာပဲ။
များပြီးထိုင်စားနေရတာ
ငါဖန်သမားတွေအနေနဲ့သူတို့ဖန်လို့ရလာတဲ့ငါပစုံတွေကိုစစ်တွေမျိုးပေါ်မှာရှိတဲ့ငါပစုံအဝေးတိုင်းတွေမှာတော်ရောက်လေရှိကြပေမယ့်အခုလက်ရှိမှာတော့ကုန်တင်ဖို့အခက်အခဲတွေကြောင့်ငါပစုံအဝေးတိုင်းတွေကအဝေးရောလာပါတယ်လက်တလောဖြစ်နေတဲ့တိုက်ပွဲတွေကြောင့်ရခိုင်ဘက်ကကုန်ကားတွေတွာလာရခက်ခဲနေတဲ့အပြင်ကိုဗစ် -19 ကာလအတွင်းရန်ကုန်ဘက်ကငါပစုံစက်ရုံတွေလည်းရပ်နားထားတာတွေကြောင့်ငါလုံငန်းလောက်ကန်နေသူတွေအနေနဲ့အခက်အခဲတွေကြုံတွေ့နေရတာဖြစ်တယ်လို့စစ်တွေမျိုးကပစုံတိုင်းမန်နေဂျာကိုထွန်းမင်းစော်ကပြောပါတယ
်ဒီနေ့ကတော့တော်တော်ကြီးကိုဈေးရတာလည်းမတရားကြအကောင်ရလည်းနေနေတော့တော့ခொနေကရှေ့အမေကလည်းဘူးရနေရကဈေးကလည်းကတော့တော်ကြီးကိုအကောင်ွယ်ရတယ်ခဲရှိပါတယ်မနေ့ကလည်းဆိုတော့အများကြီးပေါ်တော့ပေါ့ဘာလို့ဆိုတော့ဒီနေ့ကဟိုကိုဗစ်ဟိုဗိုင်းရလည်းတော့ဗိုင်းရလည်းဟိုဒီကမှာနေခိုင်းမှလည်းဖြစ်လာရဲအကောင်ခန်းစီရရဲ့ခက်ခဲတွေအများကြီးရှိတာပေါ့ကုန်ပြည်ရဲ့
အရင်တုန်းကဆိုရင်တော့ရခိုင်ဒေသကထွက်တဲ့သားငါးပစုံတွေကိုရန်ကုန်မန္တလေးပြင်တရုတ်နဲ့ဥရောပစတဲ့ပြည်ပကိုပါတင်ပို့နိုင်တာပါဒါပေမဲ့လက်ရှိဖြစ်နေတဲ့ကိုဗစ် -19 ကပ္ပကပေးကြတဲ့ကြောင့်ဈေးကွက်တွေထိခိုက်ပြီးရေလုံငန်းထွက်ပြည်ပတင်ပို့မှုတွေပါကျဆင်းလာပါတယ်ဒီအတွက်ရခိုင်ဒေသကရေလုံငန်းတွေပေါ်မှာလည်းတက်ရောက်မှုရှိလာတာပါကျွန်တော်တက်နိုင်စစ်တွေကနေတင်ပေးပို့ထားတာပ
ါရခိုင်ပြည်နယ်ဘုံနှကျုံမြို့ပေါ်မှာနယ်မြေခံစစ်တပ်ရရှိသူလှုပ်ကြံခံရပြီးသူနဲ့ပါလာတဲ့တပ်သားသူကတော့ဖမ်းဆီးခေါ်ဆောင်ခံရတယ်လို့တမရော်ဘက်ကပြောပါတယ်ဒီဖြစ်စဉ်ပြီးပစ်ကတ်မှုကြောင့်မြို့ပေါ်ရသားတွေလည်းထိခိုက်မှုရှိနေတယ်လို့သိရပါတယ်ကျွန်တော်နိုင်ကွန်းအိမ်စုံစမ်းမေးမြန်းထားတာပါဒီနေ့မနေ့ဘုံနှကျုံမြို့အေးစီတီနေစင်းနားမှာအရဝတ်နဲ့ဈေးဝယ်ဆက်လာတဲ့နယ်မြေခံ950တပ်ရင်းကတမရော်ရရှိသူဓာတ်သူခံရပြီးတတသူဖန်စီခံရကြောင်းတမရော်ပြောခွေရဘုံမှုချုပ်စော်မင်းထွန်းက VUE ကိုပြောပါတယ်
ဒီမနေ့မှာ7နာရီလောက်ပါပေါ့ပုံမကျော်မှုကဒီကကံတက်ကရာရှိတူနဲ့တိတိတူကျွန်တော်ပုံမကျော်ယူဖေးကိုအကြောက်ဝင်နေပဲဖြည့်ပြတ်သွားတယ်ဒီအင်းသားလေးမှာပဲဒီရက်မဲ့တောင်းကန်းသူအဲသူ့အမကအဖွဲအဝန်ကြီးတွေကဆန်းချုပ်ပြီးတော့တက်ခိုက်ခဲ့တာရှိတယ်ဒါနဲ့ထိုးသွားတာရှိတယ်ပုံမကျော်ကဓာတ်ထုတ်ခါတဲ့ရာရှိရလေမပေသေးဘူးလေဖေးကူပါမှုခံရဲလို့ပဲပြောတယ်စာမန်ရာရှိတော့ဟုတ်တယ်မျိုးတော့မဟုတ်ပါဘူးစစ်တီကတော့အခုချိန်ဒီပြောက်ဆုံးနေတယ်လို့ထင်ပါတယ်
ဒီမနေ့၈နာရီမှာမော်တော်ဆိုင်ကနဲ့ဈေးဝယ်လာတဲ့တမတော်ရရှိကိုအရဝတ်နဲ့လူလူစုကသားနဲ့ထိုးခဲ့ကြအောင်မြုပ်ခံကိုခိုင်ဦးကဆိုပါတယ
်နှစ်ဖွဲ့လူကတော့ဒီအရတာပုံစံနဲ့သာပြီးတော့သားနဲ့ထိုးသွားတာအမှန်အရတာဝန်ပေါ
်ဖန်စီခံရတဲ့တတားပြန်လည်လွတ်မြောက်ရေးတွေတမတော်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်နေစေလို့လဲတမတော်ဘက်ကပြောပါတယ်သမရရရှိနဲ့စစ်တီတီကိုလှုပ်ကြံဖန်းစီတဲ့ဖြစ်စဉ်ဟာအေရခိုင်လက်နက်ကန်ဘက်ကလှုပ်ဆောင်တာလို့တမရဘက်ကပြောဆိုမှုပေါ်မှာအေဘက်ကတုတ်ပြန်ပြောဆိုတာမျိုးမရှိသေးသလိုဆက်သွယ်မေးမြန်းလို့လည်းမရသေးပါဘူးတမရရရှိသူဓာတ်သွေးခံရပြီးနောက်ပိုင်းဘုံနှကျုံမျိုးပေါ်မှာတမရဘက်ကပြစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်ဒီလိုပြစ်ခတ်မှုကြောင့်အယက်သားဒေဆုံးမှုရှိကြောင်းမြို့ခံသူကပြောပါတယ်အယ
က်သားပြောင်းစစ်တမ်းမှာကြိထားတယ်လို့ကြားတယ်အဲ့ဒါနဲ့ဖြစ်ဖို့မရဘူးကျွန်တော်မကြည့်နေတဲ့ဒါတော့ဒီမှာတော့ကြည့်လို့မရဘူးလုံးဝတော့မထရဘူးဖိတ်ကြည့်တယ
်ဒီလိုပြစ်ခတ်နေမှုကြောင့်ဘုံနှကျုံမျိုးကဈေးဆိုင်တွေအလုံးပိတ်လိုက်ပြီးလမ်းမပေါ်မှာလူသွားလူလာကင်းမဲ့နေပါတယ်ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်ဖြစ်ပွားနေသလိုဒေသခံရသားတွေကြားမှာစိုးရိမ်ထိတ်လန့်မှုတွေကလည်းတိုးလာနေပါတယ်မနေ့ကမြေပုံနဲ့အမ်းမြုံနယ်ကြားမှာနှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းတမတော်ပြောခွေရဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်
ခိုင်ဘက်ကြည့်လို့မြင်ချင်ရတော့ဒီလိုမှရှိတဲ့ချိန်ကြောင်းကျွန်တော်တို့ဖြူတက်ခိုင်မှုတွေရှိခဲ့တယ်။ပြီးရင်ကျွန်တော်တို့ကစူးကောင်းဘက်မှာလက်ရွာနာတွေမှာဖြူတက်ခိုင်မှုတွေရှိခဲ့တယ်။မနေ့ကဖြစ်တာ
။မနေ့ကလည်းမင်းပြမြို့နယ်ကြောက်ခုံနဲ့တစ်ပုတ်တောင်ကြေးရွာကျမ်းမှာပောက်ကွဲမှုတစ်ခုဖြစ်ပွားပြီးပြစ်ခတ်မှုတိုက်ခိုက်တံတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေနှိဆက်ရာကြေးရွာတွေကိုထွက်ပြေးသိမ်းရှောင်နေရပါတယ်။မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တစ်နှစ်ကျော်ကြာတိုက်ပွဲဖြစ်စဉ်တွင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကရွာသား2,000နီးပါးစစ်ဘေးသိမ်းရှောင်နေရပြီး250ကျော်သေဆုံးခဲ့တယ်လို့950ကျော်တန်ရာရရှိခဲ့တယ်လို့ရခိုင်လူမှုဖွဲ့စည်းတွေကစည်ရင်းပြုစုထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေတင်ပြပို့ထားပါတယ
်မေလ22ရက်နေ့ကစလို့ထိုင်းနိုင်ငံနယ်စပ်မဲဆောက်မြောက်ဝရီကနေနေရပြန်သူလူရေ2,000ကျော်ရှိသွားပြီဖြစ်တယ်လို့အဲ့ဒီထဲကလူ9,000နီးပါးကိုကရင်ပြည်နယ်မြောက်ဝရီမြို့ကCOVID-19 ဓာတ်ခွဲနမူနာယူရက်လက်စစ်ဆေးတဲ့အခါမှာအလုံးရောဂါပိုးမတွေ့ဘူးဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအေးမှာပါ။ထိုင်းနိုင်ငံတွင် COVID-19 အရေးပေါ်ကာလမှာအလုံးလက်မဲ့ဖြစ်နေတဲ့မြန်မာနိုင်ငံသားတွေကိုမေလ22ရက်နေ့ညကစပြီးနေရပ်ပြောင်းဝင်ပေးခဲ့တာပါ။ဒီထဲမှာမြောက်ရီမဲဆောက်နယ်စပ်ကနေအများဆုံးနေရပ်ပြောင်းခဲ့ကြပါတယ်။ဒီထဲကဂျွန်လ10ရက်နေ့အထိ COVID-19 ဓာတ်ခွဲနမူနာယူရက်လက်တွေစစ်ဆေးပြီးသမျှအလုံးယောဂါပုံမတွေ့ဘူးဆိုတဲ့အကြောင်းကရင်ပြည်နယ်မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပါတယ်
။စစ်တာတော့4000ကျော်ဝါရုံမှာ4800ဆို5000မှဖြစ်ဆိုနော်
။ဟုတ်ကဲ့။ဟုတ်ကဲ့
ဆွဲယူပြီးခက်တာလည်းများပြီ။ဒါပေမဲ့လက်ရှိကျွန်တော်တို့ဆက်စည်ပြီးစကြပြီးဆိုတော့ negative ကနေ
။ဒါပေမဲ့ထိုင်းပြည်မြန်မာပြည်ထဲမှာပဲခူးတိုင်းနဲ့မကွေးတိုင်းမှာကိုဗစ် positive အဖြေထွက်တာနှစ်ဦးရှိနေပြီဖြစ်ကြောင်းဒါကလည်းနေရပြန်ပြီးမှတွေ့ရှိတာဖြစ်တယ်လို့ဆိုပါရယ်ဒီအတွက်သူတို့ကိုကျန်းမာရေးစစ်ဆေးပေးသူတွေလူဝင်မှုကြီးကြပ်ရေးဝန်ထမ်းတွေနဲ့ဌာနဆိုင်ရာဝန်ထမ်းတချို့ကပါ COVID-19 ကပ်ရောဂါပိုးကိုစစ်ဆေးထားရတယ်လို့လည်းဆိုပါရယ
်ဟိုတော့ပါကျွန်တော်တို့ positive တယောက်တည်းဒီခါပြန်တော့တယောက်ထပ်တွေ့တယ်ဟိုငိုတိုင်းနေလိုက်တရက်မှထပ်တွေ့တယ်ငိုတိုင်းညောင်လေးတွေ့နေတာပဲတွေ့ပြီးတော့ထပ်တွေ့ထပ်တွေ့တော့လည်းကျွန်တော်တို့အဲ့ဒါလည်းလို့ဒီနေ့ညကနေကြလက်ဖွဲ့လေပေါ့အတုံးပေးပြင်းပေါ့ဆံငါမဲ့လောက်ဒီစီလူရမျိုးမရှိဘူးပေါ့
ဟုတ်ကဲ့
အဲသူတို့နဲ့တမ်ပရှင်တိုင်းကြတာတို့မတမ်းမေးကြတာတို့မတမ်းရေးကြည့်တာတို့ဆိုအဲ့မှာဆိုကျွန်တော်တို့အပေါ်လုံးဒီရနှစ်ယောက်တော့အလုံးစုံတစ်ယောက်အထက်မှာဆိုကျွန်တော်တို့လာဝကလည်းလိုပဲသဘုံမနဲ့ဖြည့်ကြတာတုံးထုတော့နှစ်ယောက်နောက်တစ်ခါကျွန်တော်တို့ဟိုဘက်ဒါတော့ရရုပ်တရားဒီလိုပဲရှင်းနေရ။ညဝီမှာတော့မတွေ့သေးဘူးမှာကျွန်တော်တို့ဒီနေဆက်ကနေပြီးတော့ဇာချက်သန်းသွားပြီ2300ကျော်ရှိပေါ့။အ
ဲ့
ဒီကဒီကနေ့ဖော်တူတူလာနှစ်ယောက်ပေါ့ခင်ဗျာ
။ဟုတ်ကဲ့
နှစ်ယောက်နဲ့ပတ်သက်တဲ့ဟာလေးကျွန်တော်လိုက်ပြီးတော့ဟိုကိုဗစ်ဖြစ်တာပေါ့မှာရှင်းရှင်းရှင်းကြည့်ရပါဘောဟုတ
်။လက်တလုံးအဖြစ်ထိုင်းနဲ့မလေးရှားဘက်ကနေမြန်မာနိုင်ငံထဲကိုပြန်ဝင်လာတဲ့မြန်မာနိုင်ငံသားအလုပ်လက်မဲ့ဖြစ်နေသူတွေဟာ3000လောက်ရှိနေပြီဆိုပြီးမြန်မာလူသမားရေးတာဝန်ရှိသူတွေကခန့်မှန်းထားပါဗျ။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာတပ်မတော်ဟာမြန်မာအစိုးရလက်အောက်ခံမဟုတ်ပဲတီးခြားလွတ်လပ်စွာတည်ရှိနေတဲ့အဖွဲ့အစည်းဖြစ်လို့လူအခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်နေတာလို့ကုလသမဂ္ဂစုံစမ်းရေးကော်မရှင်ကယူဆပါတယ်ဒီအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
လွန်ခဲ့တဲ့2019ကစပြီးရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်ပြီးတပ်မတော်ခေါင်းဆောင်ပိုင်းကထိတ်တန့်အရာရှိ14ဦးကိုဒဏ်ခတ်အရေးယူထားတဲ့ဖြစ်ကြောင်းပြည်ထောင်အစိုးရကဧပြီလ28ရက်နေ့ကကြေညာပါတယ်။ဒီအရာရှိတွေကိုဗြိတိန်နိုင်ငံဝင်ခွင့်မပြုဘဲသူတို့ရဲ့ဘန်ဒါရေးဆက်တော်ထားတဲ့အင်္ဂလိပ်ကုမ္ပဏီကိုရာဇဝတ်ကြောင်းအရအရေးယူမယ်လို့ဆိုပါတယ်။အမေရိကန်ကလည်းအလားတူအရေးယူထားပါတယ်။ဒါပေမဲ့အရေးယူခံရသူတွေဟာအင်္ဂလန်အမေရိကန်နဲ့ယဉ်သိသူတွေမဟုတ်လို့ဘာမှအရာရောက်မှာမဟုတ်ဘူးလို့မြင်ကြပါတယ်။မြန်မာအစိုးရတပ်ရဲ့လူအခွင့်အရေးချိုးဖောက်မှုကိုလစ်လာတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်က2018နှောင်းပိုင်းမှာအစိုးရကစားထုတ်ဝေပြီးနောက်ပိုင်းတာဝန်ရှိသူတွေကိုအရေးယူဆောင်ရွက်လာတာဖြစ်ပါတယ်။2017က18အထိဒီမိုကရေစီပြုပြင်ရေးလုပ်ဖို့ရွေးကောက်ပွဲအစိုးရတွေကြိုးပမ်းနေချိန်မှာတတိတခြားရပ်တည်တဲ့တပ်မတော်ဟာရာဇဝတ်မှုမျိုးစုံကိုကျူးလွန်တယ်လို့ဆိုပါတယ်။ဒါပေမဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ရတာမို့အစိုးရတပ်အနေနဲ့တာဝန်သိဖို့အတွက်နိုင်ငံတကာအသိုက်အဝန်းကအားပေးရမယ်လို့အကြံပြုထားပါတ
ယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲမှာအနံ့ရလို့2016မတ်လကစပြီးအစိုးရဖွဲ့စည်းခဲ့ပေမဲ့စစ်တပ်ဟာကိုပိုင်အုပ်ချုပ်တဲ့အဖွဲ့အစည်းဖြစ်ရပ်တည်နေပါတယ်။ကာကွယ်ရေးပြည်ထရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနတွေဟာစစ်တပ်လက်အောက်ခံဖြစ်နေပြီးစီဦးစီးချုပ်ရွေးချယ်တဲ့စစ်ဘိုတွေဟာလွတ်တော်မှနေရာယူနေကြပါတယ်။ဒီဌာနတွေအပေါ်မှာ NLD အစိုးရကဩဇာမရှိပါဘူး။ဒါပေမဲ့စစ်တပ်ရဲ့တရားဝင်အသုံးစရိတ်ကိုတော့NLD အစိုးရကအတီးပြုတ်ရပါတယ်ရွေးကောက်တင်မြှောက်တဲ့အစိုးရအမိန့်ကိုနာခံစရာမလိုပဲအစိုးရစစ်တပ်အဖြစ်ရပ်တည်နိုင်အောင်2008အခြေခံဥပဒေကဖန်တီးထားတာဖြစ်ပါတယ်အနည်း20ကြော်ကြာတဲ့စစ်အစိုးရလက်ထက်မှာ စစ်တပ်ဟာစီးပွားရေးလုပ်ငန်းမျိုးစုံနဲ့ခရိုနီအတိုင်းဝိုင်းကိုတိစောက်နိုင်ခဲ့ပါတယ်။အဲ့ဒီလုပ်ငန်းတွေဟာဒီကနေ့အချိန်ထိရှင်သန်နေပြီးစစ်တပ်ကိုအကျိုးပြုနေစေဖြစ်ပါတယ
်။အစိုးရဘတ်ဂျက်အသုံးစရိတ်မှာမပါတဲ့စစ်တပ်ရဲ့ဝင်ငွေဟာသမယိုးကြမဟုတ်တဲ့ဝင်ငွေဖြစ်တယ်လို့ကုလသမဂ္ဂမစ်ရှင်ကသတ်မှတ်ပါတယ်။ဒီလိုသမယိုးကြမဟုတ်တဲ့ဝင်ငွေရင်းမြစ်တွေရှိနေလို့စစ်တပ်ဟာဘယ်သူ့ကိုမှဂရုမစိုက်ဘဲတတိတချာရပ်တည်နိုင်တာလို့ယူဆပါတယ်။ဒါကြောင့်တပ်မတော်ရဲ့စီးပွားရေးလုပ်ငန်းတွေကိုစက်စစ်လေ့လာပြီးသင့်တော်တယ်လို့အရေးယူဖို့ကုလသမဂ္ဂမစ်ရှင်ကအကြံပေးထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမြန်မာစစ်တပ်ရဲ့အကျိုးစီးပွား The Economic Interest of Myanmar Military ဆိုတဲ့စာမျက်နှာတရားကျော်စာရန်ကို2019စက်တင်ဘာလကထုတ်ဝေပါတယ်။စစ်တပ်ရဲ့စီးပွားရေးအရင်းအမြစ်ကိုဖျက်ပစ်ဖို့ရည်ရွယ်တာဖြစ်ပါတယ်။
စီဝိုင်းမှာကြီးဆိုပြီးတတိတခြားရက်တည်နိုင်တဲ့အနေအထားမှာမရှိတော့တဲ့တက်မတော်ဟာအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးဥပဒေကိုရိုသေလေးစားလာပြီးတာဝန်သိလာလိမ့်မယ်လို့ကုလသမဂ္ဂကော်မရှင်ကမျှော်လင့်ထားပုံရပါတယ်။ဒီလိုအခြေအနေကိုရောက်ရှိဖို့အတွက်တက်မတော်ကိုပြုပြင်ပြောင်းလဲရမယ်လို့လည်းဆိုပါတယ်။တက်မတော်ပိုင်ကုမ္ပဏီအားလုံးနဲ့လက်အောက်ခံလုပ်ငန်းတွေကိုပြင်မှတ်ထားပြီးစီဝိုင်းအရာအေးအေးယူပိတ်ဆို့တာတွေလုပ်တင်တယ်လို့ကုလသမဂ္ဂကော်မရှင်ကအကြံပြုထားပါတယ်။ဒါပေမဲ့ပြည်သူလူထုရဲ့လူမှုအကျိုးစီးပွားကိုမထိခိုက်အောင်အသေးစားစဉ်းစားချင့်ချိန်ပြီးမှတန်ခတ်အရေးယူတာတွေလုပ်ရမယ်လို့လည်းဆိုပါတယ်။လူအခွင့်အရေးချိုးဖောက်ရမှာတာဝန်ရှိတဲ့တပ်မတော်အရာရှိတွေကိုပြစ်မှတ်ထားပြီးအရေးယူဖို့ကိုလည်းတိုက်တွန်းထားပါတယ
်။ NLD အစိုးရဆောင်ရွက်ဖို့ကုလသမဂ္ဂမစ်ရှင်ကအကြံပေးထားတာကတော့အများကြီးပါပဲ။တပ်မတော်ကိုအရက်ဖက်ထိန်းချုပ်မှုနဲ့ကြီးကြပ်မှုအောက်မှာအပြည့်အဝရောက်ရှိအောင်လုပ်ရမယ်လို့ဆိုပါတယ်။နောက်တော့တပ်မတော်ရန်မုံငွေအားလုံးကိုလွှတ်တော်ရဲ့တင်းချုပ်မှုအောက်မှာထားရမယ်လို့ဆိုပါတယ်။တပ်မတော်ကိုစီးပွားရေးမလုပ်ဖို့တားမြစ်တဲ့ဥပဒေကိုလွှတ်တော်ကပြဋ္ဌာန်းပြီးစီးပွားရေးလုပ်ငန်းမှာစစ်ဘုပါဝင်တာကိုပိတ်ပင်တားမြစ်ရမယ်လို့လည်းဆိုပါတယ်။ကုလသမဂ္ဂမစ်ရှင်ဟာကိုယ်ဖြစ်စေချင်တာတွေကိုစိတ်ကူးရင်ပြီးအကြံပေးနေတာသိတာထင်ရှားပါတယ်။အခြေခံဥပဒေကိုအပြားအနာတောင်ပြင်ဆင်ဖို့ကန့်နေပါတယ်။NLD အစိုးရမကြာမီကပြင်ဆင်ဖို့ကြိုးစားတာအချင်းကြီးဖြစ်သွားပါတယ်။အနည်း80လောက်ရှိပြီဖြစ်တဲ့စစ်တပ်ရဲ့စီးပွားရေးအစီအလာကိုကွဲပြောက်အောင်လုပ်ဖို့ကိစ္စဟာအပြောရွယ်သလောက်လက်တွေ့လုပ်ဖို့ခက်ခဲပါတယ်။စစ်တပ်ကိုမဆက်ဆံဖို့နိုင်ငံခြားအဖွဲ့အစည်းတွေကိုတိုက်တွန်းယုံလောက်တာပဲလုပ်တိုင်းလိမ့်မယ်ထင်ပါတယ်။ရှင်းပတ်မှာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းအကြောင်းကိုဆက်လက်တင်ပြပါမယ်ခင်ဗျာ။
ဒီဘက်ကျမေကနာမှာတော့မိုးချိုးကြောင့်ဖိတ်ဆုံးသူများလာခြင်းအကြောင်းအပိုင်း1ကိုတင်ပြထားပါမယ်။မြန်မာနိုင်ငံမှာမိုးချိုးဖြစ်တာကြောင့်ဒီနေ့ထဲဖိတ်ဆုံးရသူကအရင်နှစ်ထက်အများကြီးများလာနေပြီးနောက်ထပ်ဖြစ်လာမှာကိုလည်းစိုးရိမ်နေရတယ်လို့ဘေးရန်ရဲ့ဆိုင်ရာကြမ်းကြည့်သူတွေကဆိုပါတယ်။ဒီနေ့ထဲဖိတ်ဆုံးသူဘလောက်ထိများလာနေပြီးဘလို့လူတွေအထူးမိုးချိုးဖြစ်ခံရကဝန်းစာရှာရင်ဖိတ်ဆုံးမှုအများဆုံးခံရသူတွေအနေနဲ့ဘလို့ကာကွယ်နိုင်ပါလဲ။ဒီအကြောင်းအသေးစိတ်စောင့်ကြည့်နေတဲ့ဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားမှုဒေါ်ဖြူလက်လက်ထုံးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ Okay ဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဌာနကညွှန်ကြားမှုဒေါ်ဖြူလက်လက်ထုံးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုးချိုးဖြစ်တာကြောင့်ဒီနှစ်ထဲအခုဇွန်လပထမပတ်ထိပေါ်ဆင်းမနော်သေဆုံးသူကလူ60ကျော်ပြီးတော့ဒဏ်ရာကလည်း30လောက်ရထားတဲ့ခါကျတော့ပြီးခဲ့တဲ့နှစ်အလားတူကာလနဲ့ရှင်းလိုက်ရင်ပဲဖြစ်ဖြစ်အခုအများစိုးရိမ်နေကြတဲ့ကိုဗစ်ဆုမှုနဲ့ရှင်းလိုက်ရင်ပဲဖြစ်ဖြစ်အများကြီးကိုများလွန်းနေတာကိုတွေ့ရပါတယ်ဆင်မရင်အထူးသဖြင့်တော့ဒီပြီးခဲ့တဲ့အပတ်တစ်ပတ်ထဲမှာပဲအနည်းဆုံး30လောက်သေခဲ့ပြီးတော့20ကျော်ဒဏ်ရာရခဲ့တာအပြင်အခုမိုးကြကာလရှေ့မှာလည်းမိုးကြိုးဖြစ်တာတွေဆက်ရှိနေတယ်လို့မိုးလီဝတာနဲ့ဇလဗိဒဌာနကခန့်မှန်းထားတာမို့ဒီသေဆုံးမှုတွေကနေရှော့ချနိုင်မှုဘာစအကြံပေးကြလဲဆက်မရင
်ဒီမိုးချိုးဖြစ်တာတွေကကြတော့ကျမတို့ဒီမှာဒီမိုးဥကာလမိုးနှောင်းကာလဒီမှာတော့အဖြစ်များတယ်ပေါ့ခုနကပြောသလိုဒီဂျွန်လပထမပတ်မှာဆိုလို့ရှင်လဲမိုးချိုးဖြစ်တဲ့အချိန်ကလည်း22ချိန်တော့ပေါ့နော်ရှိခဲ့ပြီးတော့28ဦးသေဆုံးခဲ့တယ်22ဦးဒဏ်ရာခဲ့တယ်နောက်အဲ့ဒီရဲ့ရှေ့တစ်ပတ်ပေါ့နော်မေလ25ရက်နေ့ကနေမေလ31ရက်နေ့ထိမှာဆိုလို့ရှင်လဲသူက9ချိန်ရှိခဲ့ပြီးတော့ကိုဦးတည်ဆောင်ခဲ့တယ်ပေါ့အဲ့တော့ဒီနေလာရဲ့နောက်ဆုံးပတ်နဲ့ဒီဂျွန်လာရဲ့ပထမပတ်မှာတော့ပဲကျမတို့ကတော်တော်များများကြီးကို ပို့ပြီးတော့များလာတာကိုလည်းတွေ့ရပါပဲ။နောက်အခုအဲ့ဒီဖြစ်စဉ်တွေကြီးလိုက်တဲ့အခါကျတော့များသွားတဲ့တော့အပြင်မှာရှိနေတဲ့အခြေအနေမှာတော့ဖြစ်တိုင်းများပါတယ်။အဲ့အပြင်မှာရှိနေတဲ့ခဲသေးမှာမှများသွားတဲ့ဒီလေယာဉ်အလုပ်တွေလုပ်နေတဲ့အခြေအနေမှာဖြစ်တဲ့ဖြစ်စဉ်ကတော့အများဆုံးတွေ့ရှိရပါတယ်။အဲ့ဒီနောက်ပိုင်းတော့ဒီလမ်းပေါ်မှာသွားလာနေတဲ့အခြေအနေပေါ့နော်။နောက်တစ်တင်အောက်တီမှာနားနေတဲ့အခြေအနေမိုးဝင်ခိုလိုက်တဲ့အခြေအနေမျိုးတွေအဲ့လိုအခြေအနေမျိုးတွေမှာလည်းမိုးချိုဖြစ်တာကိုတွေ့ရပါတယ်။နောက်တစ်ခုကကျတော့ဒီအပြင်မှာကိုပဲနားဖမ်းနေတဲ့အခြေနောက်ရေမြောင်းတွေတူးနေတဲ့အခြေအနေနောက်လေထဲမှာပေါ့နော်ရေနဲ့ပတ်သက်ပြီးသွားရေမြောင်းတွေလုံနေတဲ့အခြေအနေနောက်အင်းရဲ့တစ်ဆက်မိတ်မှာရေခံနေတဲ့အချိန်မှာလည်းဖြစ်တာတွေ့ရပါတယ်။နောက်ကဖားရိုက်ချွတ်တဲ့အခါမျိုးပေါ့နော်။ဒီလိုမျိုးဆိုတဲ့အခါကျတော့ဒီရေနဲ့ဆက်ဆက်ပြီးတော့ဖြစ်သွားတဲ့ဖြစ်စဉ်လေးတွေကိုလည်းတွေ့ရှိရပါတယ်။နောက်တစ်ခုကကျတော့စပိန်တွန်းလာရင်လည်းမိုးချိုဖြစ်တဲ့ဖြစ်စဉ်လည်းရှိခဲ့တယ်။နောက်လေထုံချက်နဲ့လေထုံနေတယ်ပေါ့နော်။နောက်ပြန်လှုပ်တဲ့အချိန်မှာဖြစ်နေတယ်ဆိုတော့အဲ့တော့အခါကျတော့ဒီတန်ထဲပစ္စည်းတွေနဲ့ထိတွေ့နေတဲ့အချိန်လေးတွေမှာလည်းဖြစ်တဲ့ဖြစ်စဉ်မျိုးပေါ့နော်။နောက်တစ်ခုကကျတော့လေကွင်းတွေထဲမှာရှိနေပြီနဲ့မိုးရွာလို့သူကရှာတယ်မမိုးဝင်ခိုးလိုက်တယ်တစ်ပြင်အောက်ကိုမိုးဝင်ခိုးလိုက်တယ်အဲ့လိုမိုးခိုးတဲ့အချိန်ပေါ့နော်နောက်လမ်းသွားလာနေနေမိုးရွာတဲ့အတွက်ကြောင့်မလို့ဒီဒီမှာယုံလေးတွေမှာမိုးဝင်ခိုးလိုက်တယ်အဲ့လိုအချိန်လေးတွေမှာဖြစ်တဲ့ဖြစ်စဉ်တွေလည်းတွေ့ရှိရပါတယ်နောက်တစ်ခုကတော့ဒီအိမ်ထဲမှာရှိနေတဲ့အချိန်ဖုန်းပေါ့နော်ဖုန်းကိုအင်တာနက်သုံးနေတယ်နောက်ဖုန်းပြောနေတယ်ပေါ့နော်အဲ့လိုအချိန်လေးတွေမှာဖြစ်နေတာတွေကိုတွေ့ရှိရပါတယ
်ဟုတ်ကဲ့ဆရာမအရှင်ကတော့ကွင်းပြေတွေမှာပဲစုံရပြီးတော့အခုအိမ်ထဲမှာနောက်ဆုံးတော်တော်များများကဒီလက်ကင်ဖုန်းတွေတုံလာတဲ့အခါမှာပေါ့နော်ဖြစ်တာလေးကိုတွေ့ရတဲ့အတွက်ဒီတစ်ခေါက်ကတော့ဆံမကြီးတော်တော်သတိထားဖို့လိုလာတာပေါ့နော
်ဟုတ်ကဲ့
အချိန်တည်းမှာပဲဆံမကြီးအများစုကတော့အပြင်ဘက်မှာပါဒီလေကွင်းတွေမှာလုတ်တဲ့သူတွေမှာအဓိကဖြစ်တာပေါ့နော်ခုနလေထွန်းဆက်ပေါင်းနေတဲ့သူတွေရော
ဟုတ်ကဲ့
သူတို့အတွက်ဆံမကြီးတည်ဆုံးမှုနည်းသွားနိုင်အောင်ဘယ်လိုအကြံပေးချင်လဲ
ဒီမိုးချိုးဖြစ်တာကတော့မဖြစ်အောင်ပေါ့နော်ကြိုတင်ကာကွယ်တာတို့ဘာလို့အဲ့လိုကြီးရောကျန်ရင်းရောမရနိုင်ဘူးဒါပေမဲ့ကိုကတတိလေးနဲ့နေလို့တော့ရှိုးတယ်ဒီမိုးချိုးပစ်တတ်တဲ့အခြေအနေလေးတွေကိုတည်ထားပြီးတော့တတိနဲ့ရှောင်ရှားနိုင်မယ်ဆိုလို့ရှိရင်တော့ဒီအသက်တည်ဆုံးမှုတွေတော့လျှော့သွားနိုင်တယ်လို့အကြံပေးချင်ပါတယ်အဲ့လိုဆိုတော့အိမ်အပြင်ရားသွားခြင်းတွေကွင်းတွေပေါ့နော်ဘယ်ကွင်းတွေမှာရောက်နေတဲ့တကယ်လို့များမိုးရွာတဲ့အခါမှာလည်းမိုးချစ်ချုံတာတွေအရင်ဖြစ်မယ်ဖျက်ဆီးလက်တာတွေအရင်ယူဖြစ်နေမယ်ဆိုရင်တော့ကိုလုံနေတဲ့အလုပ်ကတော့ခဏလောက်တော့ရှင်းနာတင်တယ်လို့အကြံပေးချင်တယ်အဲ့လိုချိန်ဆိုရင်တော့ဘာပဲဖြစ်ဖြစ်တဲမှာအလုပ်လုပ်နေမယ်ဆိုရင်ကိုလက်ထဲမှာပေါက်တူးတို့ပေါက်ကြားတို့ကန်ခါမိတာလည်းရှင်းရှင်းနဲ့ခုနကလိုလေထုံချက်နဲ့ဆိုရင်လေထုံချက်ပေါ့နော်ထုံချက်အဲ့လိုတန်းထက်ပစ္စည်းလေးတွေဆိုတော့လောကအဲ့ချိန်မှာဆိုရင်မကင်နဲ့တော့တော့မဖြစ်မနေရတော့ကိုရဲ့လေထဲထဲမှာဒီလေထဲပဲရှိတော့ဒီလေထဲကိုပဲခိုးတော့ခိုးရမှာပဲပေါ့နောက်အထဲမှာနေပြီဆိုလို့ရှင်းတဲ့တန်းထက်တွေနဲ့ပြီးတဲ့နေရာတွေပါနဲ့နည်းနည်းဝေးတဲ့လမ်းနဲ့နေရာမျိုးပေါ့နော်အဲ့လိုလေးတွေကိုနေတင်တယ်ပေါ့ဒါမှခုနကကျမတို့ပြောလို့တဲမှာဖြည်ပြီးတော့မူချိုတက်တဲ့ဖြစ်စဉ်လေးတွေရှိခဲ့တာလေးကိုလည်းတတိပြုပြချင်းနဲ့နောက်တစ်ခါပြန်ကြတော့လေကွင်းကြီးတွေထဲမှာတက်တင်ကြီးတွေလည်းရှိတတ်တယ်တက်တင်ဖြည်းဖြည်းလေးပေါ့နော်အဲ့လိုမျိုးမိုးဝင်ခိုတဲ့အချိန်မှာမူချိုတက်တဲ့ဖြစ်စဉ်မျိုးလည်းရှိတတ်တယ်အဲ့တော့ဒီလိုလေကွင်းထဲမှာရှိနေတဲ့အချိန်မှာမိုးကတာမန်ထက်ပိုပြီးတော့မိုးအရင်ထစ်ချုံတာတွေလျှက်စီးလက်တာတွေဖြစ်နေတဲ့အချိန်ဆိုရင်တော့အဲ့လိုတက်တင်မျိုးလည်းမိုးဝင်ခိုတဲ့မှာကိုယ့်ရဲ့လေထဲရှိရင်လေထဲတွေကိုဝင်ခိုမယ်ဒီလိုမှကိုကအဲ့လိုမျိုးလုံနိုင်တဲ့ခြေနေမျိုးမရှိဘူးဆိုရင်တော့မှလေကွင်းထဲမှာနှိမ့်နေနေရတယ်ပါပေါ့နော်ကိုထီထီဖြစ်နေလို့ဆိုတော့ကွင်းထင်မှာဆိုရင်တော့လေဒီနှိမ့်နဲ့နှောင်းလေးတွေမှာနေထင်နေဆိုပြီးတော့ကျင့်ကြည့်ချင်ပါတယ်
ဟုတ်ကဲ့ဆရာမနည်းနည်းလေးနှိမ့်နေနေရမှာလေထဲလေးစောက်ထားနိုင်တော့အကောင်းဆုံးပါဆရာမနော
်ဟုတ်ကဲ့ဒီကကွင်းထင်နေဆိုရင်တော့ထီထီဖြစ်နေလေမြင့်လေပို့ပြီးတော့ပြစ်ဖို့အတွက်ကခွင့်ရေးများလေဖြစ်မှာပေါ့နော
်ဟုတ်ကဲ့ဆရာမရေနောက်တစ်ခုကဒီလေကွင်းနဲ့ပဲပတ်သက်နိုင်တာပေါ့နော်ခုနငါးဖန်းတဲ့သူတွေတို
့ဟုတ်ကဲ့
ဖားရိုက်တဲ့လူတွေတို့အပြင်မှာအစာထွက်ရှာကြတာပေါ့ပရစ်ထွက်ဖန်းတဲ့သူတွေတို့မျိုးစုံရှိနိုင်တော့သူတို့ရောဆရာမဘယ်လိုအကြံပေးချင်လဲ
ခုနကလိုပဲပေါ့ဒီလိုမိုးအရင်ထချုံရတဲ့ခါလျက်စီးတက်နေတဲ့ခါမှဆိုငါးဖန်းတဲ့သူတွေဆိုရင်ရေထဲမှာဆက်ပြီးတော့နေတယ်အနေကုန်းကုန်းမော်တက်တင်တာပေါ့နော်သူကရေထဲမှာရှိနေနေမိုးချိုးပြစ်နိုင်ချေရပါမတဲ့ချိန်ပုံများနိုင်တဲ့ခြေတွေရှိတဲ့အတွက်ကြောင့်မလို့သူကအဲဒီရေကန်နေတဲ့ရောက်နေတဲ့ဥပမာရှိကူးနေတဲ့သူတွေကအစားပေါ်နေဒီချောင်းရိုင်တွေမှာငါးဖန်းနေကြမယ်အဲ့လိုလူတွေဖားရှာနေကြမယ်အဲ့လိုဆိုရင်တော့ခြေရည်ကနေချက်ချင်းတက်တယ်မှာလည်းမိုးကရှိတဲ့ရှောက်ဦးရှိမယ်ဆိုရင်တော့အဲ့ဒီမိုးကကျေဝင်ရောနော်ဒီခိုးထုံတင်တယ်ကိုရောခါရှာငါရှာဆိုလည်းဘာပဲဖြစ်တန်တဲ့ပစ္စည်းလေးတွေပါနိုင်တာပါပဲလက်ထဲမှာလေအဲ့လိုမျိုးဆိုတော့တတ်နိုင်တော့ကိုယ့်လက်ထဲကဒီပစ္စည်းတွေကိုတော့ကိုယ်နဲ့ဝေးရမှာခဏထားတင်တယ
်ဟုတ်ကဲ့ဆရာမနောက်တစ်ခုကတော့ပျံလုတဲ့သူတို့နောက်ဒီရေမြောင်းတူးတဲ့သူတို့ပေါ့နော်အထူးသဖြင့်တော့ဒီဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပတ်သက်နေတာပါဆရာမသူတို့အတွက်ရောဘယ်လိုကြံပေးချင်လဲ
များသောအားဖြင့်တော့ဘယ်လိုဆောက်လုပ်ရေးလုပ်ငန်းတွေကထပ်မြင့်နေမှာဖြစ်နိုင်ရှိလဲရှိသလိုရက်ွက်သေးရွာသေးဒီမှာဆိုလို့ရှိရင်လည်းထ ဆက်မြင်မဟုတ်ဖ ೇನೆ ပုံမှန်တိုင်းလှုပ်ရတာမျိုးလည်းရှိနိုင်တယ်။ဒါပဲဖြစ်ရင်ရှောက်လို့ရေလုံးနဲ့တရံနေလှုပ်ပြီးဆိုတဲ့ကတော့တန်ထယ်နဲ့ဆွတ်ဆတ်တဲ့တူတူကိုကိုင်းမိမယ်။ရေနဲ့ဆွတ်ဆတ်တဲ့နေရာလေးတွေမှာလည်းရှိနေပြီလေလို့တော့ယူဆပါတယ်။အဲ့လိုမျိုးဆိုရင်လည်းမိုးထစ်ချုံမဲ့အထီးကြီးလက်ပြီးဆိုရင်တော့ကိုယ့်ရဲ့အလုပ်တွေကိုခဏတော့ရပ်လိုက်တင်ပါလေ။ရပ်လိုက်ပြီးတော့ဒီလုံးလုံးနဲ့နေရာပေါ့နော်အဲ့လိုပစ္စည်းတွေကဝေးတဲ့နေရာလေးတွေမှာခိုးဆောင်တင်တယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
။တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြရီမြို့နယ်ကော့ဂရိတ်မြို့ရဲစခန်းရှိတွေမှာဘုံပေါက်ကွဲမှုစက်တိုက်ဖြစ်ပွားခဲ့ပါတဲ့ရှမ်းပြည်နယ်တောင်ပိုင်းခိုလံမြို့နယ်မှာဒေသခံတောင်သူတွေရဲ့လင်းမြေတွေကိုစစ်တပ်ကသိမ်းဆီးတရားစွဲဆိုခဲ့တယ်ဆိုတာနဲ့21ရာစုပင်လုံညီလာခံစတုထအကျင့်အစည်းအဝေးကိုလာမယ့်ဇူလိုင်လကုန်မှာကျင်းပဖို့အစိုးရနဲ့တက်လက်နက်ကန်အဖွဲ့အစည်းတွေကလည်းအစိုးပြုတ်ထားတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြဝတီမြို့နယ်ကော့ဂရိတ်မြို့ရဲစခန်းရှိတွင်မှာဒီရက်ပိုင်းဘုံပောက်ကွဲမှုစတိုက်ဖြစ်ပွားနေပါတယ်။ဇွန်လ9ရက်နေ့မှာမြဝတီမြို့ခရိုင်ရဲတပ်ဖွဲ့ဦးအနီးမှာချိန်ကိတ်မိုင်းပုံစံဘုံတလုံးပောက်ကွဲခဲ့ရမှာဘုံဆက်လွင့်စင်လာကြောင်းတန်ဃာတော်တပါအနေငယ်ပွန့်ပဲ့ဒဏ်ရာရရှိသွားခဲ့တယ်လို့ဇွန်လ10ရက်နေ့မှာကော့ဂရိတ်မြို့မှာရဲစခန်းအရှိမလက်ပစ်ဘုံတလုံးပောက်ကွဲခဲ့ပြီး3ဦးဒဏ်ရာရရှိသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်အဆိုပါဘုံပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးလက်ရှိအချိန်ထိတရားခဏ်ကိုတော့ဖမ်းဆီးရမည်နိုင်ခြင်းမရှိသေးပါဘူးဒါအပြင်ပြီးခဲ့တဲ့2019ခုနှစ်တုန်းကလည်းကော့ဂရိတ်မြို့နယ်မနီးမဝဲမှာရှိတဲ့ဂျုံတိုးမြို့မှာကင်းလက်ဆောင်ရွက်နေတဲ့ရဲကားတစ်စီးကိုလည်းလက်ပစ်ပုံးနဲ့ပြစ်ကလည်းရှိခဲ့ဖူးပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းအရှိလေပိုင်းစစ်တမ်းရုံးအခြေစိုက်ရာခူလံမြို့မှာဒေသခံတောင်သူတွေရဲ့လေယာဉ်မြေတွေကိုသိမ်းဆီးခဲ့တဲ့အပြင်လေပိုင်းရှင်49ဦးကိုပါစစ်တပ်ကနေတရားစွဲဆိုလိုက်ပါတယ်။ဇွန်လ9ရက်နေ့တုန်းကနိုင်ဆန်မြို့နယ်တရားရုံးမှာခန့်လိုက်ရ66ကတောင်သူ49ဦးကိုတရားစွဲဆိုတာဖြစ်ပါတယ်။ဒီတောင်သူတွေရဲ့လေယာဉ်မြေတွေကိုနှစ်ပေါင်း30 40ကတည်းကလေယာစိုက်ပျိုးရေးလုပ်ကန်စားတောက်လာတဲ့လေယာဉ်မြေတွေအပါအဝင်လယ်မြေအကပေါင်း1300ကျော်ကိုစစ်တပ်ကနေသိမ်းယူခဲ့တာဖြစ်ပါတယ်။တပ်ပိုင်မြေပေါ်မှာလုတ်ကွယ်စားတောက်နေတာဖြစ်ကြောင်းပြီးခဲ့တဲ့2019ဩဂုတ်လကလယ်ပိုင်ရှင်တွေကိုစစ်တပ်တွေကလက်မှတ်ရေးသူခိုင်းတာဖြစ်ကြောင်းလက်မှတ်ရေးသူဖို့အစည်းအဝေး၄ကြိမ်ခေါ်ပြီးနောက်လယ်ပိုင်ရှင်တွေကလက်မှတ်မထိုးပေးတာကြောင့်အစည်းအဝေးလာတဲ့တောင်သူ49ဦးကိုစစ်တပ်ကတရားစွဲဆိုတာဖြစ်ကြောင်းလယ်ပိုင်ရှင်ရူဆန်ကပြောပါတယ်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်တွေမှာလည်းအသိစိတ်ခံပြည်ပိုင်ရှင်တွေကိုစစ်တပ်ကနေပြန်လည်တရားစွဲဆိုရမှုအများပြားရှိနေပါတယ
်။ချင်းပြည်နယ်ပလဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့အကြားစစ်ရေးတင်းမာမှုအတွင်တိုက်ပွဲနဲ့ဆက်ဆက်လို့ဒီနှစ်ထဲမှာအရတား40ဦးသေဆုံးခဲ့တယ်လို့ချင်းစစ်ရှောင်ကူညီရေးကော်မတီအတွင်းရဲမှူးဦးကျော်အောင်ကပြောပါတယ်။အထူးသဖြင့်မြန်မာတပ်မတော်ကလေကြောင်းကနေပစ်ခတ်ခဲ့လို့မိတ်စာဝဝမ်မနန်းချောင်းဝကြေးရွာကရွာသား29ဦးလက်နက်ကြီးထိမှန်လို့ပလဝမြို့ပေါ်နဲ့ပွေဝုံးရွာက10ဦးသေဆုံးခဲ့ပြီးအမည်မသိအဖွဲ့ကပစ်ခတ်လို့3ဦးသေဆုံးခဲ့ကြောင်းသူကဆိုပါတယ်ပလဝမြို့နယ်ဘက်ကတိုက်ပွဲဖြစ်စဉ်တွေမှာလက်နက်ကြီးထိမှန်မှုကြောင့်အရသားတွေသေဆုံးမှုဒဏ်ရာရမှုနေအိမ်မိလောင်မှုတွေရှိခဲ့ပေမဲ့တပ်မတော်ဘက်ကရောအေအေဘက်ကပါသူတို့အဖွဲ့ရဲ့လက်ချက်မဟုတ်ကြောင်းညှင်းဆုံနေကြပါတယ်ဒီလိုစီရေဖြစ်စဉ်အတွင်းပလဝမြို့နယ်ကလူဦးရေ 9,000 ကျော်ဟာလဲစစ်ပေးသိမ်းရှောင်နေရပါတယ်
။ရခိုင်ပြည်နယ်စစ်တွေမြို့စိုက်ရိုးကြချောင်းနီးမှာစစ်မှုစုံတိစားဖို့အကြောင်းပြပြီးတော့အစိုးရကနေသိမ်းယူထားတဲ့လက်မြေတွေမှာမူလပိုင်ရှင်တွေကဇွန်လ9ရက်နေ့နဲ့ပိုင်းမှာထုံထုံတိုက်ပွဲဆင်နွှဲခဲ့ကြပါတယ်။အဲ့ဒီလက်ရမြေတွေကို1994ခုနှစ်ကစစ်မှုစုံတိစားဖို့အကြောင်းပြပြီးတော့စစ်တွေမြို့တစ်ဖက်ကစိုက်ရိုးကြကြေးရွာနဲ့ကြေးသောရွာအုပ်စုကလက်ရမ25ဦးပိုင်ဆိုင်တဲ့လက်ရမြေဧက140ကိုအစိုးရကနေသိမ်းယူခဲ့တာပါ။နှစ်ပေါင်း30နီးပါးကြာပြီမဲ့ဆက်မှုစုံဖြစ်မလာတဲ့အတွက် မူလပိုင်ရှင်တွေကထုံရက်စိုက်ပျိုးခွေရဖို့မြို့နယ်ခရိုင်ပြည်နယ်အစ်အာဏာပိုင်တွေကိုအချင်းချင်းတောင်းဆိုခဲ့ပေမဲ့တဆုံတရာအကြောင်းမပြန်တဲ့အပြင်အာဏာပိုင်တွေကအကွက်ရပြီးတော့ရောင်းချမှုတွေရှိနေတယ်လို့လည်းလယ်ဓမာတွေကပြောပါတယ်ရခိုင်ပြည်နယ်အစိုးရကအဲ့ဒီမြေအတွက်ဒေကကိုချက်သိန်း30နှုန်းနဲ့ရောကြီးပေးမယ်လို့ပြောဆိုထားပေမဲ့လယ်ဓမာတွေကရောကြီးကိုလက်မခံပဲလေယာဉ်မြေတွေကိုပြန်ပေးဖို့တောင်းဆိုခဲ့ကြသလိုတချို့ကလည်းကာလပေါက်ဆွေးဆိုင်ပေးဖို့တောင်းဆိုထားကြပါတယ်
လာမယ့်2020ရွေးကောက်ပွဲမှာမွန်ညင်ညွတ်ရေးပါတီ MUP ကိုစလဲလောင်းတွေအဖြစ်ပါဝင်ရှင်ပြိုင်လိုသူတွေအနေနဲ့တက်ဆိုင်ရာမိမိတို့မြို့နယ်ပါတီယုံအသီးသီးတို့တတ်မှတ်လျှောက်လာပုံစံနဲ့စည်းရင်းပေးသွင်းရမယ်လို့ MUP တွဲဖက်အသွင်းရင်းမှုတက်နိုင်လည်ဤတမကပြောပါတယ်မွန်ညင်ညွတ်ရေးပါတီရဲ့ရွေးကောက်ပွဲဆိုင်ရာမဟာပြူဟာနဲ့ကိုစလဲလောင်းတွေအရေးချင်းတတ်မှတ်ဖို့နဲ့ပတ်သက်ပြီးဗဟိုအလုံမှုဆောင်အစည်းအဝေးကိုဇွန်လ9ရက်နေ့မော်လမြိုင်မြို့မှာကျင်းပပြီးအတည်ပြုခဲ့တာပါ MUPကိုစရဲလောင်းရေချင်းတတ်မှတ်ချက်၁၉ချက်ရှိတဲ့အထက်ကအဓိကအနေနဲ့ဒေသခံသို့မဟုတ်ဒေသတွင်းနေထိုင်သူသို့မဟုတ်ဇာတိမွေးရမြေကပါတီဝင်ဖြစ်ရမယ်လို့ဖော်ပြထားပါတယ် MUP ကိုစရဲလောင်းတွေကိုဇူလိုင်လ31ရက်နေ့နောက်ဆုံးထားပြီးဗဟိုအဆင့်ရွေးချယ်ရေးအဖွဲ့ကအပြီးသက်ရွေးချယ်ပေးသွားမှာဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ21ရာစုပင်လုံညီလာခံစတုထအကျင့်အစည်းအဝေးကိုလာမယ့်ဇူလိုင်လကုန်မှာကျင်းပဖို့အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေကနေအဆိုပြုထားပါတယ်။အစိုးရအနေနဲ့ညီလာခံသဘောတူညီချက်တွေကိုပြည်내တွေကိုချပြသင့်တယ်လို့လာမယ့်2020အထွေထွေရွေးကောက်ပွဲပြီးမှ21ရာစုပင်လုံညီလာခံကိုကျင်းပသင့်တယ်လို့လည်းမြန်မာနိုင်ငံရေးလှစ်လာသုံးသက်သူတွေကအမြင်ရှိနေပါတယ်။မိကလျာမုံကလည်းစူးစီးတင်ဆက်ထားပါတယ်။
ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လယ်အစည်းအဝေးကိုလာမယ့်ဇူလိုင်လကုန်ပိုင်းမှာကျင်းပဖို့ NCA လက်မှတ်ထိုးအပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုအဆိုပြုထားတယ်လို့အစိုးရသမ္မတရုံပြောခွင့်ရဦးစော်ထေးကအခုလိုပဲပြောပါတယ်
မော်လာနဲ့မာရုကောက်ပဲကျင်းပမယ်လို့ရုကောက်ပဲကော်မရှင်ကထုတ်ပေါ်ပြောကြားတာရှိပါအဲရုကောက်ပဲမတိုင်ခင်မှာကျွန်တော်တို့ကမ်ပိန်းကာလဇပောင်း90ပြီးပါဇပောင်း90ပြီးတော့ August September October ဒီ3လကရုကောက်ပဲမဲဆယ်စီယုံရေးကမ်ပိန်းကာလဖြစ်သွားမယ်เนาะဖြစ်သွားမယ်ဆိုရင်ကျွန်တော်တို့ညီလာခံဒီဒီကမ်ပိန်းကာလမရောက်ခင်မှာကျွန်တော်ကျင်းပဖို့လို့အဲတော့ကျွန်တော်တို့ဒီနောက်ကြဆုံးကျွန်တော်တို့ဇူလိုင်လမှာကျင်းပဖို့ကျွန်တော်တို့အဆိုပြုပါတယ
်ဒါနဲ့ပတ်သက်ပြီးအစိုးရကလည်းလာမယ့်ငင်းချမ်းရေးညီလာခံကနေဘာတွေသဘောတူညီချက်ရခဲ့တယ်ဆိုတာကိုမဲဆန္ဒရှင်ပြည်သူအများသိရှိအောင်ချပြပေးခြင်းလို့ဆိုပြီးမြန်မာနိုင်ငံရေးလေးလာသုံးသပ်သူဦးမမောင်စုကအခုလိုပဲပြောပါတယ်
ဒီကောက်ွယ်ကာလမတိုင်ခင်မှာ PNL ဆိုအနေနဲ့ပြည်တွင်းညီလာခံဆိုရခြင်းကိုကျင်းပပြီးတော့သဘောတူညီချက်တွေဘယ်လိုဆက်ယူထားနိုင်လဲဆိုတာကိုဒီရေကောက်ွယ်မှာပြည်သူချပြပြခြင်းလို့ထင်ပါတယ်။ဒါတိတ်တော့ထူးဆန်းတဲ့ကိစ္စမဟုတ်ပါဘူး။ဒီခံပြီးလို့ဆိုရလက်ထက်တုန်းကလည်းတမအုပ်သိမ်းစီရင်ဒီဒီကောက်ွယ်မတိုင်ခင်မှာ NCU မဖြစ်မနေရအောင်ထိုးခဲ့ပြီးတော့ငြင်းရလက်တစ်ခုရခဲ့တယ်ဆိုတာပြည်သူကိုချပြခဲ့သလိုပါပဲ။အဲ့လိုလောနေတယ်လို့ထင်ပါတယ်။
ဒါပေမဲ့အခုလိုကိုဗစ်ရောဂါကာလမှာအချိန်လုပြီးမဖြစ်မနေလောပြီးလုံးမဲ့စားငင်းချမ်းရင်းညီလာခံကိုရွေးကောက်ပွဲကျင်းပပြီးမှပဲကျင်းပတာပိုပြီးသိတော်မယ်လို့ဥမမန်စုကဆက်ပြီးသုံးတပ်ပါတယ်
။ဧရန်ကြတော့ကျွန်တော်နိုမာဒီဇင်မှာရွေးကောက်ပွဲပြီးလို့ဆိုရင်အစိုးနောက်ဆိုးအပ်တယ်လို့မလဲခင်3လအချိန်ရပါတယ်။ဒီ3လအတွင်းမှာကျွန်တော်တို့ညီလာခံကျင်းပမယ်ဆိုရင်တော့တကယ်တမ်းကြတော့ပူပေါင်းတယ်ပဲ။ဘာဖြစ်လို့လဲဆိုရင်ရွေးကောက်ပွဲရလာတဲ့အနောက်အစိုးရပြောင်းလဲရဘယ်လိုရှိမလဲဆိုတော့ခံမလို့ရပြီတမ်းတော့ခေါင်းဆောင်ပြောင်းလဲနေပါတယ်ခံမလို့ရတဲ့အချိန်မှာဒီနောက်စက်ကလေးလုံးမဲ့ဆုံးရင်းစက်ကဘာတွေချမှတ်သင့်နေဆိုတာကလက်ရှိဒီအစိုးရပဲပိုင်ရအောင်ဒီတိုင်းသားတွေပဲပိုင်ရအောင်ပို့ပြီးတော့သင့်တော်မယ်လို့ထင်ပါတယ်
အခုဂျွန်လအတွင်းမှာအစိုးရနဲ့ NCA လက်မှတ်ထိုးအပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာအွန်လိုင်းအစည်းအဝေးတွေဖြင့်မျက်နှာချင်းဆိုင်တွေ့ဆုံပြီးအစည်းအဝေးတွေကျင်းပဆုံးဖြတ်ချက်ချမှတ်တာ27ရာစုပင်လုံစတုထအစည်းအဝေးဘယ်တော့ကျင်းပမလဲဆိုတာသိရှိရမှာဖြစ်ပါတယ်ရှင
်ဆက်ပြီးတော့2020 21ခုနှစ်အတွက်တက်မော်ရဲ့အသုံးစိတ်စက်တန်းပေါင်း2,000ကိုပြည်ထောင်စုလွတ်တော်ကနေစက်တန်းပေါင်း2,000ကျော်ဖြတ်တောက်လိုက်ပေမဲ့ဝင်ကြီးဌာနနှစ်ခုစာနဲ့ညီမျှနေသေးတဲ့တက်မော်အသုံးစိတ်ကြောင့်တိုင်းသားပြည်နယ်တွေမှာတိုက်ပွဲတွေပုံမှုဖြစ်ပွားလာစေနိုင်မလားတက်မော်အသုံးစိတ်နဲ့ပတ်သက်ပြီးရှမ်းတိုင်းသားနယ်ဒီမိုကရေစီအဖွဲ့ချုပ် SNLD ပြုတ်ခွင့်ရစိုင်းလိတ်ကိုနမ်ဟ ோம் ကဆက်သွယ်မေးမြန်းရမှာအခုလိုမျိုးစတင်သုံးသပ်ပြောဆိုပါတယ်
တမရောပဲချက်ပေါ့နော်အဲဆက်တန်းပေါင်းကောင်းကြကြပေါ့နော်ချက်ချလိုက်တယ်ဆိုတော့ငကိုသူ့ရဲ့တောင်းခံထားတဲ့ခြေကိုပြန်ကြည့်မယ်ဆိုလို့ရှိရင်သူ့စုပေါင်းနိုင်ငံတော်ရဲ့အဆုံးဖြည့်ရဲ့ဆရာကလည်းကြော်ကြော်ပေါ့နော်ရှိတယ်ဆိုတာဒါပေမဲ့တနိုင်ငံလုံးမှာကျွန်တော်တို့ အရေးကြီးဆုံးလို့ခံယူထားတဲ့ကျန်းမာရေးကဏ္ဍနဲ့ပြည်ထောင်စုကဏ္ဍအတွက်အသုံးစရိတ်နဲ့ပြန်ပြီးရှင်းပြမယ်ဆိုရင်ကျန်းမာရေးအသုံးစရိတ်တစ်ခုရဲ့ကနည်းနည်းလေးပဲတော့ညော့တာအဲ့ဒါဟာဟိုဘယ်တော့မှဖြစ်နေနေထားလို့ကျွန်တော်သုံးသပ်ပါတယ
်အဲ့လောက်များပြားတဲ့တမရော်ရဲ့အသုံးစရိတ်ကတိုင်းနာဒေတာတွေမှာထိုးစစ်ကပုံမူကြီးထွားလာနိုင်စေမလားငြိမ်းချမ်းရေးအတွက်အလားအလာကောင်းပါမလားဘယ်လိုမြင်ပါသလဲရှင်
အကွေးဝင်ကြီးပြောတဲ့အချိန်မှာသူတို့တောင်းခံထားတဲ့စီရေးခေယူပို့ဆောင်ရေးအတွက်သူတို့ဆက်ချက်ထားတဲ့စီရေးကဲမှာသခိုင်းပြည်နယ်ရှမ်းပြည်နယ်နဲ့အင်းပြည်နယ်ပလက်ဝမြို့ဆိုပြီးရင်းညွှန်းထားတာရှိပါတယ်သူတို့အဲတော့ရခိုင်နဲ့ရှမ်းမှာတော့တိုက်ပွဲဆက်ဖြစ်အောင်မယ်ဆိုတဲ့သဘောမျိုးကျွန်တော်ယူဆမယ်ဆိုယူဆလို့ရတာပေါ့တစ်ချိန်ထဲမှာတက်မလို့နေနဲ့ရခိုင်ကလွဲလို့ရှိရင်အားလုံးကိုပြည့်ရစေထားတယ်တက်တက်ပြင်ညာထားတယ်ပြင်ညာထားတဲ့ကြားရမယ်အခုကျမ်းပြည်နယ်ကိုကျတော့တိုက်ပွဲတွေကြိုတင်ကြိုတင်နဲ့အပေါ်မှာကြိုးဆူသွားတာလည်းရှိတဲ့အတွက်ကြောင့်မို့လို့လုံရက်နဲ့စကားနဲ့ကတော့တိတ်ကြီးပဲ့နေတယ်လို့ပြောလို့မရဘူးအဲတော့ငင်းချင်းကြီးတစ်ခုတည်းကိုဆက်ပြီးတော့မှပဲပြောမယ်ဆိုလို့ရှိရင်တော့အလားအလာမကောင်းဘူးလို့ပဲပြောတယ်လို့
ဆက်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့အတွက်တိုင်းနာဖက်ကရောတမရော်ဖက်ကပါဘာလို့တင်ပါတလဲရှင
်တမရော်အနေနဲ့အခုနိုင်ငံလုံးကိုစွန့်ချုံနိုင်တဲ့ပြည်ထောင်ရဲစဲရေးမျိုးအထူးကျေးဇူးတင်ပါတယ်ကျွန်တော်တို့လိုအပ်ပါတယ်။ဒီခိုင်တူတဲ့ကိုပဲပြတ်ပြီးတော့မှငင်းတဲ့မလို့ဘူးအကြည့်ဖက်ရဲ့တည်းမလို့ဘူးဆိုလို့ရှိရင်လည်းပြီးတော်စုလုံးအတွက်ငင်းတဲ့တိဆောက်တဲ့အခါမှာနှောင့်ယှက်ခလုတ်ကပင်းရတော့ဖြစ်နေမှာ။အေးဆိုရဲဟာကလည်းပဲသူ့တစ်ခုလေရက်ပြီးရဲ့သူပြောလို့မမရဘူး။သူ့မှာလည်းအနှောင်ပွဲကြီးနောက်အပင်းပွဲကြီးဆက်ဆက်မှုကြီးရှိနေမှာပဲ။အဲ့တော့သူ့တစ်ခုပဲဆိုရဲဒီလိုမျိုးခြံထားမယ်ဆိုရင်လည်းငင်းတဲ့ကိုတိဆောက်မယ်ဆိုလို့ရှိရင်လည်းသူ့ရောက်ကြီးရောက်ရောက်မှာမဟုတ်ဘူး။ဒီကံရေးစေးရလုံငန်းစီမှာထက်ထစဉ်းစားပြီးတော့မှဆွေးဆောင်သွားဖို့လိုအပ်ပါတယ
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
ကရင်ပြည်နယ်မြောက်ရီမြို့နယ်ကော့ကရိတ်မြို့ကရဲစခန်းရှိတွင်မှဒီရက်ပိုင်းဘုံးပေါက်ကွဲမှုဆက်တိုက်ဖြစ်ပွားခဲ့ပြီးတန်ဃာတော်နှင့်ပြည်သူတို့ချို့ထိခိုက်ဒဏ်ရာရမှုရှိခဲ့ပါတယ်။ရှမ်းပြည်တောင်ပိုင်းခေါ်လာမြို့နယ်မှာဒေသခံတောင်သူတွေရဲ့လေမြေတွေကိုစစ်တပ်ကနေသိမ်းဆီးတဲ့အပြင်လယ်ပိုင်ရှင်58ဦးကိုပါတရားစွဲဆိုခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မက
အမနာ။ဒါရီနဲ့ညာပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကအချင်းညာပေးသွားမှာဖြစ်ပါတယ်။အမေရိကန်မှာလူမဲမျိုးသား George Floyd ရဲကဖမ်းဆီးထားစဉ်သေဆုံးသွားပြီးတဲ့နောက်နိုင်ငံတော်မှာဖြစ်နေတဲ့ဆန္ဒပြပွဲတွေကိုတုံ့ပြန်မှုစဉ်းစားတဲ့အနေနဲ့အမေရိကန်သမ္မတ Donald Trump မှာ Dallas မြို့ကဘာသာရေးခေါင်းဆောင်တွေတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေအသေးစားစီးပွားရေးလုပ်ငန်းရှင်တွေနဲ့ဒီနေ့မှာတွေ့ဆုံဆွေးနွေးသွားဖို့ရှိပါတယ်။ဒီတွဲဆောင်ဆွေးနွေးမှုအတွင်းအမေရိကန်လူမှုတိုင်းဝိုင်းမှာသမိုင်းနဲ့ချီဖြစ်လာတဲ့စီးပွားရေးချမ်းသာရေးတရားရေးပိုင်းဝင်ကြီးမြှောက်မှုတွေအတွက်အပြေရှားဖို့ဆွေးနွေးတော့မှာဖြစ်တယ်လို့အိမ်မီတော်ကပြောပါတယ်ခင်ဗျာအမေရိကန်အနေနဲ့နိုမာလာမှာချင်းပါမဲ့သမရရွေးကောက်ပွဲကိုအောင်မြင်မြင်ချင်းပါခြင်းနဲ့ဆိုရင်ကိုရီးယားနိုင်ငံသားစိုးဝါလာနေတဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဘာမှမပြောဘဲပါဇက်ပိတ်နေဖို့မြောက်ကိုရီးယားကပြောလိုက်ပါတယ်မြောက်ကိုရီးယားစိုးရပိုင်း KCNA သတင်းအေဂျင်စီကနေဒီကနေ့ဖော်ပြထားတဲ့ညင်ညာချက်ကိုတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနမှာအတော်လေးယာလူနေနဲ့တာဝန်ရှိသူတူကအဲ့လိုပြောထားတာဖြစ်ပါတယ်မြန်မာနိုင်ငံတွင်း COVID-19 ရောဂါတိုက်ဖျက်ရေးမှာအသုံးပြုဖို့ရောဂါရှာဖွေစမ်းသပ်ရေးပစ္စည်း test kit 85,000 ကျော်ကိုကုလသမဂ္ဂအဖွဲ့အစည်းတွေကမြန်မာဆွေးပေးရခဲ့ကြောင်းနဲ့ Unilever ကုမ္ပဏီကလည်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့ပူးပေါင်းပြီးတော့ဆက်ပြခဲ့6သိန်းကျော်ဖြစ်ပြီးသားမှာဖြစ်ကြောင်းကုလသမဂ္ဂနဲ့ UNHCR တို့ကကြေညာချက်အသီးသီးထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယုံကဂျော်လာဆက်တရနေ့ကရက်စွဲနဲ့ကြေညာချက်မှာကုလသမဂ္ဂအဖွဲ့အစည်းများရမုံငွေအစီအစဉ်အနေနဲ့ COVID-19 ကာယရောဂါတိုက်ဖျက်ရေးမြန်မာအစိုးရရဲ့ကြိုးပမ်းဆောင်ရွက်နေမှုပေါ်မှာအရှိန်ဟုန်နဲ့ဆက်လက်ထောက်ပံ့ပေးနေတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့14နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 9,996 ယောက်ရှိပြီးတော့မွန်ဘိုင်း၊ညူဒေလီနဲ့ချန်နိုင်းမြို့တွေမှာကူးစက်မှုအများဆုံးဖြစ်နေပါတယ်။ဒီနေ့တရက်ထဲမှာတည်ဆုံးသူ358ယောက်ရှိပါတယ်ခင်ဗျာ။ကြာသပတေးနေ့ညအပတ်စီစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရဒီမြန်မာပိုင်းစီစဉ်ကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြည6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်တလော့ယာယီရဆိုင်ထားမှာဖြစ်ပြီးတော့ညမှာ9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ယူယူကိုနားဆင်ကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါလိမ့်ခင်ဗျာ။
This program has come to you from the Voice of America, Washington.